Voice of America in Burmese.
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့ April 20ရက်တနင်္လာနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မော်ပါရှင်။ COVID-19 ကပ်ရောဂါရေးပေါ်အခြေအနေကြောင့် VOE အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ Coronavirus ပိုကူးစက်မှုထိန်းချုပ်နိုင်ဖို့အပြစ်မထွက်ရကန့်သတ်မိန့်တွေကိုနိုင်ငံတော်တော်များများမှစတင်ဖြေလျှော့ပေးနေပါတယ်။ဂျာမနီနိုင်ငံမှာဆိုရင်ဆိုင်အသေးစားတချို့ကိုအာဏာပိုင်တွေကပြန်ဖွင့်ခွင့်ပြုခဲ့ပါတယ်။ဒါပေမဲ့လူစုလူဝေးရှောင်ပြီးလူခွဲနေကြဖို့ညွှန်ကြားချက်ကိုတော့ဆက်လက်လိုက်နာကြရမှာဖြစ်ပါတယ်။နော်ဝေးနိုင်ငံမှာလည်းဒီကနေ့ကျောင်းတွေပြန်ဖွင့်ပါတယ်။ဒိန်းမတ်နိုင်ငံမှာလည်းပုံထိုးနေကြရင်ကျောင်းတွေပြန်ဖွင့်မှာပါ။သီရိလင်္ကာနိုင်ငံမှာတော့ညမထွက်ရအမိန့်ကိုနိုင်ငံရဲ့၃ပုံ၂ပုံနေရာတွေမှာဖယ်ရှားပေးခဲ့ပါတယ်။မလိုအပ်ရင်အိမ်ပြန်မထွက်ရကန့်သတ်မိန့်ကိုလည်းပုံထိုးတွေမှာဖြေလျှော့ပေးဖို့စီစဉ်နေပါတယ်။နိုင်ငံတွေအနေနဲ့လူစုလူဝေးလောက်တာကန့်သတ်ထားတဲ့တားမြစ်ချက်တွေကိုဖြေလျှော့ပေးဖို့အစီအစဉ်တွေလုပ်နေတာအားရပင်ပဲတဆင်ချင်းစီဖြေလျှော့ပေးသွားဖို့ကအရေးကြီးတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲ Tedros Adhanom Ghebreyesus ကပြောကြားခဲ့ပါတယ်။နယူးဇီလန်နိုင်ငံမှာတော့တလကြာပြီးဖြစ်တဲ့အိမ်ပြန်မထွက်ဖို့ကန့်သတ်ချက်ကို April 29ရက်နေ့ကစပြီးတော့အဆင့်လိုက်ဖြေလျှော့ပေးသွားမယ်လို့ဒီကနေ့ကြေညာပါတယ်။တချို့ဖြေလျှော့မှုတွေကိုသတင်းနှစ်ပတ်သတ်မှတ်ချက်နဲ့လျှော့ချပြီးနောက်ထပ်ရှင်းချတဲ့မတင်အစိုးရကတုံ့တက်သွားမယ်လို့ဝန်ကြီးချုပ်ဂျက်စင်ဒါအာဒန်ကပြောကြားခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာလည်းယောဂကူးစက်မှုဇက်တိုက်ကျဆင်းနေတဲ့အတွက်တချို့အသွာလာကန့်သတ်ချက်တွေကိုဖယ်ရှားခဲ့ပြီးတဲ့နောက်လူတွေကိုတတိထားသွာလာကြဖို့တာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။အမေရိကန်ပြည်ထောင်စုမှာတော့စီးပွားရေးလုပ်ငန်းတွေ၊ကျောင်းတွေအများစုဆက်ပိတ်ထားပါတယ်။တချို့ပြည်နယ်တွေမှာလူတွေအိမ်ပြန်မထွက်ဖို့လူစုလူဝေးမလုပ်ကြဖို့ပြည်နယ်အုပ်ချုပ်ရေးမှုတွေထုတ်ပြန်ထားတဲ့အမိန့်ကိုမကျေနပ်လို့ဆန္ဒပြမှုတွေရှိခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိနမူနာယူစစ်ဆေးရင်သုံးရတဲ့ပစ္စည်းတွေပိုရရှိအောင်အစိုးရကစူးစမ်းနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်
။ We're close to finalizing a second partnership through which a US manufacturer would convert its existing plant
ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိနမူနာယူစစ်ဆေးတဲ့အခါအသုံးပြုရတဲ့နားချက်တန်လို့ဂွန်ပတ်ပါတဲ့အချောင်းတလကို10တန်းထုတ်လုပ်ပေးဖို့အမေရိကန်လုပ်ငန်းကြီးတစ်ခုနဲ့ညှိနှိုင်းနေတာသဘောတူညီချက်ရကန်နေနေပြီလို့သမ္မတပြောခဲ့တာဖြစ်ပါတယ်။အရေးပေါ်အခြေအနေကြုံလာရင်ကုန်ထုတ်လုပ်ငန်းတွေအနေနဲ့နိုင်ငံအတွက်လိုအပ်တဲ့ပစ္စည်းတွေထုတ်လုပ်ပေးရမယ်ဥပဒေနဲ့နောက်ထပ်ကုမ္ပဏီတစ်ခုကိုလည်းတလကိုဂွန်းတန်အချောင်းတန်း20ထုတ်လုပ်ပေးဖို့တိုက်တွန်းမယ်လို့သမ္မတကပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲမလိုအပ်ရင်အိမ်ပြန်မထွက်ရအမိန့်ထုတ်ပြန်ထားတဲ့ပြည်내43ခုမှာထိခိုက်နေတဲ့အသေးစားစီးပွားရေးလုပ်ငန်းတွေကိုထောက်ပံ့ဖို့အတွက်ဒေါ်လာဘီလီယံ303ဆွဲရေးကိစ္စအင်ဗျူဒေါ်နဲ့ဒီမိုကရက်လွှတ်တော်အမတ်တွေကြားသဘောတူညီချက်ရဖို့နေပြီလို့ဒုသမ္မတမိုက်ဘန့်စ်ရောအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတို့ကပါပြောကြားခဲ့ကြပါတယ်။မြန်မာနိုင်ငံမှာဧပြီလ30ရက်နေ့အထိအလုပ်ရုံတွေပိတ်ထားရမယ်လို့အစိုးရကထုတ်ပြန်ခဲ့ပေမဲ့ထုတ်ပြန်ချက်ရှင်းရှင်းလင်းလင်းမရှိတာကြောင့်ရောအချိန်မီမထုတ်ပြန်နိုင်ခဲ့တာကြောင့်ရန်ကုန်ဆက်မှုဇုန်တွေကိုအလုပ်သမားတွေအစုလိုက်အပြုံလိုက်ရောက်လာခဲ့ကြပါတယ်။ COVID-19 ကပ်ရောဂါကူးစက်မှုထိန်းချုပ်ဖို့အစိုးရကအလုပ်ရုံတွေပိတ်ဖို့ညွှန်ကြားချက်ထုတ်ထားတာဖြစ်လို့အလုပ်သမားတွေအတွက်နှင်းတာကြီးကိုအစိုးရကပေးရလိမ့်မယ်လို့အလုပ်ရှင်တွေကပြောနေပါတယ်။အစိုးရထုတ်ပြန်ချက်မှာဧပြီလ20ရက်နေ့ကနေ30ရက်နေ့အထိကျန်းမာရေးဝန်ကြီးဌာနကစစ်ဆေးပြီးမှပဲတနိုင်ငံလုံးကစက်ရုံအလုပ်ရုံတွေကိုပြန်ဖွင့်ပေးမယ်လို့ရှင်းသားထားပါတယ်။လက်ရှိမြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်သူ111ယောက်နဲ့သေဆုံးသူ9ယောက်ရှိပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မနေ့10နာရီထုတ်ပြန်ချက်ထဲမှာဒီကနေ့20ရက်နေ့အတွက်တက်ခွဲနမူနာတွေကိုစစ်ဆေးနေဆဲပဲလို့ဖော်ပြထားပါတယ်။အိန္ဒိယနိုင်ငံမှာထိတ်လန့်ဆက်ဆုပ်စရာရာဇဝတ်ကျူးလွန်ခဲ့မှုနဲ့လူတရာကျော်ကိုဖမ်းဆီးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။မဟာရာစထရာပြည်နယ်မှာလူအုပ်ကြီးကကားပေါ်ကလူ3ယောက်ကိုအတင်းဆွဲချပြီးအသေးရိုက်တက်ခဲ့ကြတာပါ။ဂျာတာရင်းနေတုန်းကဖြစ်ခဲ့တဲ့ဆက်ဆုပ်ဖွဲ့ရာရှက်စရာလောက်ရက်အတွက်အပြည့်ရှိသူတွေကိုတက်ညာမှာမဟုတ်ပဲမျက်မျက်တတစီရင်ပြီးအပြင်းထန်ဆုံးပြစ်ဒဏ်ပေးသွားမယ်လို့မဟာရာစထရာပြည်နယ်အကြီးအကဲကပြောကြားခဲ့ပါတယ်။အတုပအခမ်းအနားတစ်ခုကိုသွားကြသူ၃ယောက်ကိုအခုလိုတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။သူတို့တွေကိုတခိုးတွေလို့တန်တရားရှိပြီးလူအုပ်ကြီးကတိုက်ခိုက်ကြတာလို့ပြောပါတယ်။
ယူရီအမေရိကန်တန်ညဘက်မြန်မာဘာသာအစည်းအဝေးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15.53 ည၊လိုင်းဒိုမီတာ25 kHz 11.83 ည၊ရ ိုင်းဒိုမီတာ32 kHz 933နဲ့ပထမနာရီဘက်မှာတိုင်းလန်မီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းဒီကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။ကမ္ဘာနယ်ဝန်း COVID-19 ကပ်ရောဂါကျရောက်နေတဲ့အချိန်နေရာစွန့်ခွာထွက်ပြေးနေရသူတွေနဲ့နိုင်ငံမဲ့နေတဲ့အမျိုးသမီးတွေအနေနဲ့လင်ကွဲပြားမှုကိုအခြေခံတဲ့အကြမ်းဖက်မှုတွေနဲ့ရင်ဆိုင်ရဖို့အခြေအနေပိုပြီးမြင့်မာတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကဒီကနေ့ပြောလိုက်ပါတယ်။အခုလိုအချိန်မှာဒုက္ခသည်တွေနေရာစွန့်ခွာထွက်ပြေးနေရသူတွေနဲ့နိုင်ငံမဲ့နေတဲ့အမျိုးသမီးတွေနဲ့မိန်းမငယ်တွေမတရားနှိပ်စက်ညှဉ်းပန်းမှုနဲ့အကြမ်းဖက်မှုတွေမကြုံတွေ့ရအောင်အကာအကွယ်ပေးဖို့အရေးတကြီးလှုပ်ဆောင်ဖို့လိုအပ်တယ်လို့ဒုက္ခသည်များအကာအကွယ်ပေးဆိုင်ရာလက်ထောက်ကော်မရှင်နာမင်းကြီး Gillian Tricks ကပြောပါတယ်။ကယောဂကုသမှုထိန်းချုပ်ဖို့သွားလာပိတ်ပင်တမြစ်တာကွာရန်တီးစောင့်ကြည့်ထားခံရတာအလုပ်တွေပိတ်ထားတာစတာတွေကြောင့်စီးပွားရေးကျဆင်းလာတဲ့အခြေအနေတွေကအမျိုးသမီးတွေနဲ့မိန်းမငယ်လေးတွေအသက်ရှင်ရပ်တည်ရေးအတွက်ပြည်တစားဖြစ်လုပ်ကံရဖို့ဖိအားဖြစ်လာနိုင်တယ်လို့အသက်မပြည့်သေးဘဲအိမ်အောင်ပြုဖို့မိသားစုတွေကတွန်းအားပေးတာမျိုးလဲကြုံရနိုင်တယ်လို့လက်ထောက်ကော်မရှင်နာမင်းကြီး Tricks ကပြောပါတယ်။ဒါကြောင့်နိုင်ငံတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအစီအစဉ်တွေရေးဆွဲတာမှာအကြမ်းဖက်မှုတွေနဲ့ရင်ဆိုင်ရဖို့အခွင့်အလမ်းများတဲ့ဒုက္ခသည်အမျိုးသမီးတွေအတွက်ဦးစားပေးထည့်သွင်းစဉ်းစားဖို့ UNHCR ကတိုက်တွန်းပါတယ်။တစ်ချိန်တည်းမှာပဲကြားမခွဲခြားမှုကြောင့်ဖြစ်ရတဲ့အကြမ်းဖက်မှုကနေလွတ်မြောက်လာသူတွေနဲ့ဒုက္ခသည်အမျိုးသမီးတွေအတွက် UNHCR ကရေးပေါ်ငွေကြေးထောက်ပံ့ပေးနေတာပါ။ဒါပြင်ကြားမခွဲခြားမှုကြောင့်ဖြစ်တဲ့အကြမ်းဖက်မှုနဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုအန္တရာယ်ရောပါရေးအတွက်အရေးပေါ်တွန့်ပြန်အကူအညီပေးရလို့အစီအစဉ်တွေအတွက်ညှိနှိုင်းဆောင်ရွက်တာတွေကိုလည်းလှုံ့ဆော်နေပါတယ်ရှင်။မလေးရှားနိုင်ငံဟာရေချောင်းကနေရောက်လာတဲ့ရိုဟင်ဂျာမွတ်စလင်တွေကိုကိုဗစ် -19 ကပ်ရောဂါကိုအကြောင်းပြပြီးလက်မခံဘဲပြန်မောင်းထုတ်နေတယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်။ရိုဟင်ဂျာတွေအပြည့်ပါတယ်လို့မတင်ကြတဲ့ဆက်လီတစင်းကိုပြန်မောင်းထုတ်ခဲ့ကြောင်းမလေးရှားစစ်တပ်ကတောက်ကြနေကအတည်ပြုပြောကြားထားပါတယ်။ Amnesty International လူခွင့်ရေးအဖွဲ့ကတော့မလေးရှားနဲ့ထိုင်းနိုင်ငံတွေကိုသွားဖို့ရည်ရွယ်တယ်လို့ယူဆရတဲ့ဆက်လီတွေဟာတစင်းမကရှိကြောင်းသတင်းရရှိထားတယ်လို့ပြောပါတယ်။လီဘိုပါသူတွေကိုကူညီပေးဖို့ညှင်းဆန်တာဟာအခြေအနေမှန်ကိုလိလရှုရာရောက်ပြီးဒေတာရင်းအစိုးရတွေအနေနဲ့ COVID-19 ကိုအကြောင်းပြပြီးလူတွေပင်လယ်ထဲအသက်ဆုံးရှုံးအောင်မလုပ်သင့်ကြောင်းလဲ Amnesty International အဖွဲ့က Claire Olga ကပြောပါတယ်။နိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကလည်းမလေးရှားဆူရအနေနဲ့ COVID-19 ကပ်ရောဂါနဲ့ရင်ဆိုင်နေရပေမဲ့ခိုးလုံခွင့်ရဖို့ကြိုးပမ်းသူတွေကိုတားဆီးဟန့်တားတာတွေမလုပ်ဖို့စနေနေ့တုန်းကပဲကြေညာချက်တစ်ဆောင်ထုတ်ပြန်တိုက်တွန်းခဲ့တာပါ Amnesty International အဖွဲ့ကတော့ဒုက္ခသည်တွေကိုတင်ဆောင်လာတဲ့တခြားလူတို့ထိုင်းကမ်းလွန်ပင်လယ်ပြင်မှာတွေ့ရကြောင်းနဲ့ထိုင်းနိုင်ငံကသူတို့ကိုလက်ခံမခံမသိရသေးကြောင်းလဲပြောပါတယ်ရခိုင်ပြည်နယ်မှာ2019ခုနှစ်တုန်းကမြန်မာစစ်တပ်ရဲ့နေပြည်တော်ရှင်းလင်းရေးစစ်ဆင်ရေးတွေရဲ့နောက်ဆက်တွဲဖြစ်တိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရပြီးတခြားနိုင်ငံတွေမှာခိုးလုံခွင့်ရဖို့ရေချောင်းပအဝင်နီလန်းမျိုးမျိုးနဲ့ကျူးပန်းနေကြတာပါမြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတရားဝင်လက်ခံမထားပြီးမဲ့ဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်လက်ခံမှာဖြစ်ကြောင်းပြောဆိုထားပါတယ်ရှင်ကနေဒါနိုင်ငံနိုဗာစကော့တီးယားပြည်နယ်မှာတနင်္ဂနွေနေ့ကရဲအယောင်ဆောင်ထားတဲ့အမျိုးသားတဦးကတနက်နေ့ပြစ်ခတ်ခဲ့တာကြောင့်အနည်းဆုံးလူ18ဦးသေဆုံးခဲ့တယ်လို့ကနေဒါ National Post သတင်းစာမှာဖော်ပြပါတယ်။ကနေဒါရဲတပ်ဖွဲ့ဝင်အယောင်ဆောင်ထားတဲ့အသက်52နှစ်အရွယ်အမျိုးသားတဦးကရဲတပ်ဖွဲ့ဝင်တွေအုံပြုတဲ့ကားတစ်စင်းကိုမောင်းလာပြီးလူတွေကိုတနက်နေ့ပြစ်ခတ်တာဖြစ်တယ်လို့လည်းကနေဒါရဲတပ်ဖွဲ့ကပြောပါတယ်။တနက်သမားကတော့12နာရီအကြာမှဟယ်လီဖက်စ်ခရိုင်အပြင်ဘက်ကဓာတ်ဆီဆိုင်တစ်ခုမှာအတိဖန်းစီရမိခဲ့တယ်လို့တနင်္ဂနွေညပိုင်းမှာပြုလုပ်တဲ့ရဲတပ်ဖွဲ့သတင်းစာရှင်းလင်းပွဲမှာအတည်ပြုပါတယ်။ထိခိုက်ခံရမှုအတွင်းသေဆုံးခဲ့ရတဲ့သူတွေထဲအသက်23နှစ်အရွယ်အမျိုးသမီးရဲတပ်ဖွဲ့ဝင်ဟောင်းဟေဒီစတီဗင်ဆန်လည်းပါဝင်ပါတယ်။တနက်သမားကဂက်ဘရီယယ်ဝတ်မန်ဆိုသူဖြစ်ပြီးသူကသွားတူနဲ့သွားအင်္ဂတ်တွေပြုလုပ်တဲ့အလုပ်ကိုလုပ်ကိုင်တယ်လို့ရဲကားအဟောင်းတွေနဲ့ရဲတပ်ဖွဲ့နဲ့ဆိုင်တဲ့အမှတ်တရပစ္စည်းတွေစုဆောင်းလို့ရှိသူလို့ဆိုပါတယ်။အခုပြစ်ခတ်မှုက1989ခုနှစ်မွန်ထရီယယ်မြို့ကျောင်းနေပြစ်ခတ်မှုနောက်ပိုင်းကနေဒါနိုင်ငံမှာနှစ်ပေါင်း30တွင်လူများပြားသေဆုံးခဲ့ရတာဖြစ်ပါတယ်။အင်တာနက်ကစီးပွားရေးကြော်ညာတွေအတွက်American နည်းပညာကုမ္ပဏီတွေဖြစ်တဲ့ Facebook နဲ့ Google တို့အနေနဲ့ Australia ဆူရကိုအခွန်ပေးဆောင်ရလိမ့်မယ်လို့ Australia နိုင်ငံကပြောပါတယ် Facebook နဲ့ Google တို့မဖြစ်မနေလိုက်နိုင်ရမယ့်ကျင့်ဝတ်စီမံစည်းကမ်း Code of Conduct ကို Australia စားသုံးသူများနဲ့ရှင်ပြိုင်မှုဆိုင်ရာ Commission ဖွဲ့ကဇူလိုင်လနောက်ဆုံးထားပြီးတော့ကြေညာမှဖြစ်ကြောင်းနဲ့အဲ့ဒီကျင်းဝတ်စည်းမျဉ်းတွေဟာ Internet ကုမ္ပဏီကြီးတွေနဲ့ Australia သတင်းဌာနအကြားမညီမညာဖြစ်နေတဲ့ပြဿနာကိုဖြေရှင်းပေးနိုင်လိမ့်မယ်လို့ Australia ဘာသာရေးဝန်ကြီး Josh Frydenberg ကတင်းနှံလာနေမှာပြောပါရယ် Facebook နဲ့ Google တို့ဟာဩစတြေးလျနိုင်ငံအတွင်းကအင်တာနက်ကြော်ညာအလုံးနီးပါးကနေငွေကြေးအမျက်စွန်းရရှိနေတာပါ။ဩစတြေးလျအစိုးရနဲ့ဒီအမေရိကန်နည်းပညာကုမ္ပဏီကြီးတွေကြား၁၈လကြာစီစဉ်ဆွေးနွေးပွဲတွေလုပ်ခဲ့ပြီးအောင်မြင်မှုမရခဲ့တဲ့အတွက်အခုလိုစီမံစည်းကမ်းတွေကိုထုတ်ပြန်မှာဖြစ်ပါတယ်။ဩစတြေးလျအစိုးရရဲ့ဆုံးဖြတ်ချက်အပေါ်စိတ်ပြည့်မိကြောင်း Facebook ကကြေညာခဲ့ပြီး Google ကတော့စီမံကြေညာတွေရေးဆွဲရင်းမှာဩစတြေးလျအစိုးရအပြင်သတင်းဌာနတွေနဲ့စားသုံးသူများနဲ့ရှင်ပြိုင်မှုဆိုင်ရာကော်မရှင်ဖွဲ့လို့နဲ့အတူဆက်ပြီးတော့လှုပ်လှုပ်သွားမယ်လို့ပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောက်ရွံ့နေတာကြောင့်ဩစတြေးလျမီဒီယာကုမ္ပဏီတွေပြီးခဲ့တဲ့တစ်လတည်းမှာပဲကြေညာကရရှိတဲ့ဝင်ငွေဒေါ်လာတန်ပေါင်းများစွာဆုံးရှုံးခဲ့ရပါတယ်ရှင်။ဒီနေ့လာနေညပိုင်းထိတ်တဲရောက်သတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။အေပီလာ30ရက်နေ့စက်ယုံလုံယုံလီပိတ်ထားဖို့အစိုးရကကြီးညာခဲ့ပေမဲ့လည်းဒီနေ့မနက်မှာတော့စက်ယုံလုံယုံလီမှာအလုပ်သမားတွေလုပ်ငန်းကွင်ဝင်ဖို့ရောက်ရှိလာရင်အလုပ်ရှင်အလုပ်သမားအငင်းပွားမှုတွေကြုံခဲ့ရတဲ့အခြေအနေတွေကိုတင်ပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။ကျမ်းမာရေးဝန်ကြီးဌာနရဲ့အကြံပြုချက်သတ်မှတ်ချက်တွေအတိုင်းလိုင်းနာဆောင်ရွက်ပြီးမှမြန်မာတနင်္ဂနွေလုံးကစက်ယုံလုံယုံတွေကိုဖွင့်ဝင်ပြုမယ်လို့အလုပ်သမားလူဝင်မှုနဲ့ပြည်သူ့အင်အားဝန်ကြီးဌာနကမနေ့က AP 19ရက်ညနေပိုင်းကထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့အစိုးရကဒီကြေညာချက်ကိုအချိန်မီမထုတ်ပြန်ခဲ့သလိုဒီကြေညာချက်အပေါ်မှာလည်းတောင်းယူမှုနည်းနေရလို့လည်းအလုပ်ရှင်အလုပ်သမားအဖွဲ့အစည်းတွေကတုံ့ပြန်လိုက်ပါတယ်။စေယုံတချို့ဟာဒီကိစ္စကိုမသိဘဲအလုတ်ပြန်ဖွင့်ခဲ့သလိုအစိုးရထုတ်ပြန်ချက်အတိုင်းမဖွင့်ဘဲနေတဲ့စေယုံတွေနဲ့အလုတ်သမားတွေကြားမှာလည်းထပ်တိုးတဲ့အလုတ်ပရအတွက်ညနာကြီးတောင်းဆိုမှုတွေဒီနေ့မနက်ဖြစ်ပွားခဲ့ပါတယ်။အဲ့
ဒီတော့ထုတ်ပြန်လာတဲ့ညစာချက်ကကျွန်တော်တို့မှလည်းနှစ်ပိုင်းရံနဲ့လုတ်ဆူသွားတာပေါ့ဗျာ။ကလေးတွေလည်းတာပြီးတော့မှဒီစေယုံတွေညာဖွင့်ရေးအတွက်ကိုဘယ်လိုတွေကတောင်းဆိုမှုဖြစ်စေကြမလဲ။ဘယ်လိုပုံစံနဲ့ဖြစ်စေကြမလဲ။နိုင်ငံတကာမှာအကျဉ်းသုံးနေတဲ့ online တွေနဲ့ရောလုတ်လို့မရဘူးဗျာ။ညံဆန်ရောကြည့်အောင်ပေါ့။ပါကြောင်ဆိုရန်ကုန်မြို့မှာဆက်ရုံမှာ6000ကျော်ရှိတယ်။ဒီစီးဆေးကိုဘယ်လောက်စီဆောင်ကြရအောင်မလဲဆိုတာလေးတွေဖြစ်လာတယ်နိ
။ရန်ကုန်ရွှေလင်းပန်းစက်မှုဆောင်ဥက္ကဋ္ဌဦးအေးတောင်ပြောသွားတာပါ။အစိုးရထုတ်ပြန်ချက်မှာ COVID-19 ရောဂါကာဝယ်ဖို့ဧပြီလ20ရက်ကနေ30ရက်အထိကျန်းမာရေးဝန်ကြီးဌာနကစစ်ဆေးပြီးမှပဲတနင်္ဂနွေလုံးကစက်ရုံအလုပ်ရုံတွေကိုပြန်ဖွင့်ပေးမယ်လို့ရည်သားထားပါတယ်။အမျိုးသားလွှတ်တော်လူဝင်မှုနဲ့အလုပ်သမားရေးရာကော်မတီဥက္ကဋ္ဌဦးကျော်ထွေးကတော့အစိုးရရဲ့ကြေညာချက်ဟာနောက်ကျရဲ့လို့ပြောပါတယ်
။အဲကြေညာချက်ကမလေးယာညနေ6နာရီလောက်မှထွက်တယ်လို့သိရတယ်။အဲ့တော့ကြေညာချက်ထုတ်တာကလည်းနောက်ကျတော့ကြေညာချက်ကိုရှင်းပြပြရတော့ဖိတ်မှုပြင်ချလာတဲ့ဆက်ဝန်တွေကိုလည်းတော့သူရဲ့လုပ်ငန်းလုပ်ငန်းချက်ရဆက်ဖွင့်ကြတယ်။အဲ့တော့သူ့လုပ်သားတွေကလည်းလုပ်ဖိတ်မှုရောက်နေကြတယ်။အဲဘယ်လိုကြောင့်ဖြစ်ဖြစ်ကြေညာချက်ထွက်လာပြီဆိုရင်ကြေညာချက်အတိုင်းကိုအလုံးလိုက်တာဆောင်လို့ပို့လို့လေ။
လူမှုဖူလုံကြီးပေးဆောင်ထားတဲ့အလုပ်သမားတွေကဒီကြေညာချက်ထုတ်ပြန်ထားတဲ့ကာလမှာလူမှုဖူလုံကြီးခန်းစား권ကိုရလိမ့်မယ်လို့လည်းဦးကျော်ထွေးကပြောပါတယ်။အလုပ်သမားတွေဘက်ကတော့ဒီကြေညာချက်ဟာရှင်းလင်းမှုမရှိလို့အလုပ်ရှင်အလုပ်သမားအငင်းပွားမှုတွေပိုဖြစ်လာနိုင်တယ်လို့ပြောပါတယ်။
ကျန်ရတဲ့ဆက်လာတာကနောက်တာလေဒါပထမအားနည်းချက်ဖြစ်သွားပါလေ။ဒါဒုတိယအားနည်းချက်ကကြတော့ဒီစီစဉ်မဲ့ကာလအတွင်းမှာစက်ရုံလုံးယုံကြီးကစိတ်ထားပြီးတော့မှစီစီချင်းကိုစောင့်ရမှာလား။ဟိုအလုပ်တွေလုံးနေရင်တန်းတန်းနဲ့မှဟိုလာပြစ်ပြီးတော့မှပဲဟိုစီစဉ်မှာလားဆိုတာကလည်းရှင်းရှင်းလင်းလင်းဖြစ်မသွားဘူးပေါ့နော်။ဟိုငကုံလေးကမှဒီအလုပ်သမားတွေကစိုးရိမ်နေကြတယ်။ထုတ်ပြန်ချက်ကလည်းပြည့်ပြည့်စုံစုံမရှိတဲ့အခါကျတော့ပုံပြီးတော့မှငြင်းပွားမှုတွေကိုဥတည်သွားနေတဲ့အနေအထားလေးတော့ဖြစ်သွားတာပေါ့နော်။
စမူလမှုလို့တမတ်တမကများဖွဲ့ချုပ်ကဦးတက်နေအောင်ပြောသွားတာပါ။အေပီလာအကုံကြီးလို့စက်ပိတ်ထားမယ်ဆိုရဲ့ကြီးညာချက်ကိုအစိုးရကထုတ်ပြန်ထားတာဖြစ်လို့စက်ယုံတချို့ကလို့တမတ်ရဲ့အတွက်လစာတစိတပိုင်းခန်းစား권အနေနဲ့ပေးပေးမယ်။တချို့စက်ယုံတွေကတော့အလုံးမလုံးရင်လစာမပေးရဘူးဆိုရဲ့ဥပဒေပါအတိုင်းဒီကိစ္စကိုလူမှုဖူလုံကြီးကြံ့ဝေဘီလီယံချီရရှိနေရဲ့အစိုးရကပဲတာဝန်ယူပေးရမယ်လို့ပြောပါတယ်။ဒါကလည်းတ
ော့မှတာဝန်ရှိတယ်လို့ကျွန်တော်ပြောရမယ်။ဟောကျွန်တော်တို့ကနိုင်ငံတကာမှာဒီပတ်သက်နေတဲ့တော့အလုံးသမားတွေရဲ့ဆက်ရှင်ကိုသာလုပ်ပေးတဲ့နေလို့ကျွန်တော်တို့အကြံပြုချင်တာပေါ့နော်ဒီနေရာမှာမဟုတ်တော့တဲ့နေရာမှာတော့တော့တာဝန်မျိုးဆိုလည်းပြီးရောပေါ့တစ်ခုခုအဖြစ်တစ်ခုတော့ဖြစ်တာပ
ါရွှေလင်းပန်းစက်မှုဆောင်ဥက္ကဋ္ဌဦးဝေးတောင်းပြောသွားတာပါအစိုးရထုတ်ပြန်ချက်ကိုမလိုက်နာဘဲဖွင့်တဲ့စက်ယုံတွေရှိလာရင်အသိပေးဖို့မြို့နယ်အုပ်ချုပ်ရေးမှူးတွေကစက်မှုဆောင်ဥက္ကဋ္ဌတွေကိုအကြောင်းကြားထားပါတယ်
စေဝါအစားအသောက်လုပ်ငန်းတွေနဲ့လုံသားတထောင်ထက်ရှိရဲ့စေယုံတွေဒါတွေကကျန်းမာရေးဝန်ကြီးဌာနရဲ့အကြံပြုသတ်မှတ်ချက်တွေအတိုင်းဖြစ်ဖို့ပထမဦးစားပေးစစ်ဆေးသွားမယ်လို့အစိုးရထုတ်ပြန်ချက်မှာရှင်းသားထားပါတယ်။ကျွန်တော်ဇော်ထက်ပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ
်။မြန်မာနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်တခွဲအတည်ပြုစစ်ဆေးရသူတွေနဲ့ကလေးငယ်တွေလည်းပါဝင်နေတာကြောင့်ကလေးငယ်တွေကိုရောဂါပိုးမကူးနိုင်အောင်ဘလူးကာဝေးယူတင်တယ်လို့ဆိုတာပြောပြပါမယ်။မြန်မာနိုင်ငံနဲ့ COVID-19 ကူးစက်ခံရသူတွေတဲ့ကလေးငယ်တွေပါပါဝင်လာတာကြောင့်ကလေးငယ်တွေအတွက်ယောဂကာကွယ်ရေးအပြင်စိတ်ပိုင်းဆိုင်ရာကျန်းမာရေးအတွက်ကိုလည်းဂရုစိုက်ပေးဖို့လိုတယ်လို့ကလေးအထုပ္ပုဆရာဝန်ကြီးတွေကပြောပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်10နာရီထုတ်ပြန်ပြီးချိန်အထိဆိုမြန်မာပြည်တွင်းမှာ COVID လူနာပေါင်း111ယောက်အထိရှိထားပါပြီ။သူတို့တွေကလူနာနံပါတ် 18, 19, 54နဲ့ 95 တို့ဟာအသက် 10 နှစ်ကနေ 2 နှစ်အောက်အရွယ်ကလေးငယ်တွေပဲဖြစ်ပါတယ်။ဒီကလေးငယ်လေးဦးဟာယောဂရှိထားပြီးသူတွေနဲ့ထိတွေ့ရတာကနေတဆင့်သူတို့မှာဒီယောဂဖြစ်လာတာကိုလည်းသတင်းထုတ်ပြန်ချက်အရသိရပါဗျ။ကလေးငယ်တွေမှာလည်းယောဂလက္ခဏာမပြဘဲနဲ့သူတို့ကနေတဆင့်ကူးနိုင်တယ်လို့ကလေးအထုကူဆရာဝန်ကြီးဒေါက်တာစောဝင်းကအခုလိုပြောပါဗျ
။ကလေးတွေမှာဖြစ်ခဲ့လို့ရှိရင်ယောဂပြင်းထန်မှုကနည်းတယ်။အသေးပြောက်လည်းတော်တော်ဝင်နေပါတယ်။အခုဒီကမ္ဘာလုံးဆိုရင်တော့မှဒီလက်ချိုးကြီးလိုရလောက်တဲ့တိုင်းတာရှိတယ်ပေါ့နော်။အဲ့တော့ကလေးတွေကိုဒါမဲ့ကူးစက်နိုင်မှုကတော့ကလေးတွေကိုလည်းကူးစက်နိုင်တယ်။ကလေးတွေကိုလည်းယောဂပိုးကဆစ်လို့ရှိရင်တွေ့နိုင်တယ်။ကလေးတွေဒီလက္ခဏာမပြဘဲနဲ့သူများကိုဖြန့်တဲ့လူဖြစ်နိုင်ပါတယ်။အခုကျွန်တော်သိသလောက်လည်းဒီကလေး၄ယောက်ကလည်းသူတို့ရဲ့နီးနားလူတွေကနေတော့ကူးလာတာဖြစ်ပါတယ
်။ကလေးငယ်တွေမှာကိုဗစ်ယောဂဖြစ်ပွားမှုကိုထိန်းချုပ်ကာကွယ်ဖို့အတွက်ဆိုဆောင်ရွက်ရှောင်ရွက်နီးလန့်တွေကလူကြီးတွေနေတူဖြစ်ပြီးတော့လက်ကိုမကြာခဏဆေးပေးဖို့တယောက်နဲ့တယောက်ခက်ခွာခွာနေဖို့မျက်နှာနဲ့နှာခေါင်းပါးစပ်တို့ကိုမကင်တွဲဖို့ဒီနီးလန့်တွေကိုသူတို့နားလည်နိုင်မဲ့အသုံးအနှုန်းမျိုးနဲ့ပြောထားဖို့လိုတယ်လို့ဒေါက်တာစောဝင်းကပြောပါတယ်။ပုံမှန်ကျန်းမာရေးစောင့်ရှောက်မှုတွေအတိုင်းအာဟာရမျှတအောင်ချွေးဖို့လိုပြီးကလေးငယ်တွေရဲ့သဘာဝအလျောက်စော်ကစားတာကိုလည်းခွင့်ပြုထားဖို့လိုပါတယ်။ကလေးငယ်တွေစူဝေးပြီးကစားတာမျိုးကိုရှောင်ကျင်ပြီးသူတို့အပြင်ထွက်ကစားတဲ့အခါမှာလေလူကြီးတွေအနေနဲ့ပြင်ဆင်ပေးရမယ့်အချက်ကိုလည်းဒေါက်တာစောဝင်းကအခုလိုပြောပြထားပါဗျ
။ကလေးတွေကအိမ်ထဲမှာလည်းကစားလို့ရပါတယ်။အပြင်ကိုလည်းထွက်ပြေးကစားလို့ရပါတယ်။သူတို့ရဲ့ကိုယ်လဲလှူစားမှုကတော့အားပေးရမှာပါ။ဒါပေမဲ့အဲ့လိုလုပ်တဲ့အခါမှာဒီ social distancing ပေါ့နော်။တယောက်နဲ့တယောက်ဆောက်ပြီးခွာနေဖို့လို့ဒီလိုရှင်တယောက်တယောက်နီးကပ်မဖြစ်ဖို့ဒါ mask တပ်ဖို့အဲ့လိုမျိုးတွေကတော့ကျွန်တော်တို့ကစီစဉ်ပေးရမှာဖြစ်ပါတယ်။ကစားတာကစားလို့ရပါအကလေးရဲ့ချင်းချင်းစုပြီးတော့ချိန်ပြီးတော့စူပေါင်းကစားတာမျိုးတွေတော့အမပေးသင့်ပါဘူး
။ကျောင်းနေရွယ်ကလေးငယ်တွေအတွက်ကတော့ဒီလိုအချိန်ဟာမူချိုကျောင်းနဲ့ကင်းဝင်းနေချင်းဖြစ်ပြီးသူတို့ရဲ့တငယ်ချင်းအပေါင်းအသင်းတွေနဲ့လည်းဝေးကွာနေချင်းဖြစ်တာကြောင့်စိတ်ပိုင်းဆိုင်ရာခံစားချက်တွေကလူကြီးတွေနေတူစိုးရိမ်ပူပန်တာမျိုးရှိနေတတ်ပါတယ်။အခုလိုယောဂကာကွယ်ရေးကာလမှာညွှန်ကြားချက်တွေကိုလိုက်နာနေရခြင်းပုံမှန်အတိုင်းကစားချိန်ပေးသင့်ပြီးအွန်လိုင်းကနေတဆင့်သင်ကြားတဲ့ပုံစံမျိုးနဲ့လည်းထိန်းချောင်ပေးလို့ရတယ်လို့ဆိုပါတယ်။ယောဂအကြောင်းကိုကလေးငယ်တွေလည်းသိထားသင့်ပြီးဒါနဲ့ပတ်သက်တဲ့ဆောင်ရွက်ရှောင်ရွက်နည်းလမ်းတွေကိုလည်းသူတို့အသက်အရွယ်အလိုက်နားလည်မဲ့စကားလုံးမျိုးနဲ့ပြောပြပေးဖို့လိုကြောင်းဒေါက်တာစောဝင်းကအကြံပေးထားပါတယ်
။ကလေးတွေစိတ်ကျန်းမာရေးနဲ့ပတ်သက်လို့ကတော့ကလေးတွေကိုယ်တိုင်လည်းဒီယောဂနဲ့ပတ်သက်လို့စိုးရိမ်ကြောင်းကြမှုတွေဖြစ်နိုင်တယ်။အဲလိုပဲစိတ်ထိခိုက်တာတို့ကြောက်လန့်ပြီးတော့ဘာမှမလုပ်ရတာဖြစ်နိုင်ပါတယ်။ဒါတွေအကုန်လုံးကတော့မိဘတွေဆရာတွေကနေပြီးတော့သူတို့ရဲ့အသက်အရွယ်နဲ့ပေါ့နော်ခန့်ညီတဲ့အတုံးလုံးတင်ကြားတဲ့ပုံစံမျိုးလေးတွေနဲ့တင်ကြားပေးဖို့လိုပါတယ်အတိပေးဖို့လိုပါ
ကလေးငယ်တွေမှာကိုဗစ်ရောဂါကင်းဝေးစေဖို့အတွက်မိဘတွေအနေနဲ့ပြုစုစောင့်ရှောက်နေရချိန်မှာပဲအခုကာလဟာပူပင်လုံးတဲ့နေရာတွေဖြစ်တာကြောင့်အပူရန်ကြောင့်ဖြစ်လာမယ့်ရောဂါတွေကိုလည်းဒေါက်တာစောဝင်းကသတိပေးထားပါတယ်ဖျားတာနှုံးခွေတာနဲ့အတက်ရောဂါအရေပြားရောဂါတွေမဖြစ်စေဖို့အခုကာလမှာသတိထားဖို့လိုပါတယ်ဒီကနေ့မနေ့စနေနေ့အထိမြန်မာနိုင်ငံမှာကိုဗစ်လူနာ111ယောက်ရှိခဲ့ပြီးအဲ့ဒီထဲက9ဦးသေဆုံးခဲ့ပြီးယောဂပျောက်ကင်းသူဟာလည်း9ဦးအထိရှိထားပါပြီ။ယောဂဖြစ်ပွားသူတွေကကလေးငယ်၄ဦးကိုတော့သက်ဆိုင်ရာဆေးရုံတွေမှာတိကျထားရှိပြီးကုသပေးနေတယ်လို့သိရပါဗျ။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါဗျ
။ကျမကတော့စုမမရှင်။စင်ကာပူနိုင်ငံမှာနိုင်ငံသားသားလူသမားတွေကြားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပိုတိုးလာနေတဲ့အတွက်စင်ကာပူရောက်မြန်မာနိုင်ငံသားတွေကြားစိုးရိမ်မှုတွေလည်းတိုးလာနေတဲ့အကြောင်းကိုပြောပြပေးချင်ပါတယ်။ COVID-19 ကမ္ဘာကရောဂါကိုခြေရာခံစောင့်ကြည့်ထိန်းချုပ်နိုင်ခဲ့တဲ့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပါချီးကျူးခဲ့ရတဲ့စင်ကာပူနိုင်ငံမှာတော့မကြာသေးခင်ကနေစလို့နိုင်ငံသားသားအလုပ်သမားတွေကြားကူးစက်မှုတွေပိုတိုးလာနေတဲ့အတွက်စိုးရိမ်မှုတွေလည်းကြီးထွားလာနေတာပါ။အထူးသဖြင့်ကတော့နိုင်ငံသားသားအလုပ်သမားတွေနေထိုင်ကြတဲ့အဆောက်အအုံတွေမှာဒီအပိုင်း ုင်းနယ်အတွင်းကူးစက်မှုတွေပိုများလာနေတာကြောင့်မြန်မာနိုင်ငံသားအနေနဲ့စိတ်ပူနေကြတယ်လို့စင်ကာပူရောက်မြန်မာကိုအောင်လေးထွတ်ကပြောပြပါတယ
်။အခုလောလောဆယ်နိုင်ငံသားအလို့သမားတွေကိုတို့ရောဆက်တာလိုက်ပြီးမြန်မာရောပါတာပေါ့လေတခြားနိုင်ငံသားတွေလည်းပါတော့အဲဒီနိုင်ငံသားအလို့သမားတွေကိုတို့ရောအင်ဂျင်မထွက်ရဘူးလုံးလိုက်ပြီးဒီနေ့ကစပြီးတော့လုံးလိုက်တဲ့အခါကျတော့ဒီကပြဿနာတွေပါနေတယ်ဆိုတော့အခြေခံလူသမားလေးတွေကိုထားတဲ့အဆောင်ကြီးရှိတယ်လေအဲ့ဒီအဆောင်ကြီးမှာကုရဲပမာဏတွေကနည်းစဉ်တက်နေတာဒီနည်းဆိုရင်စံချိန်ချင်းပေါ့1400ကျော်လောက်ဖြစ်လာပြီဒီနေ့အများဆုံးတွေ့ရဲ့တွေ့ရဲ့လူသမားတွေကိုလည်းခွဲပြီးတော့ပေါ့နော်အခုကျွန်တော်ဒီနေ့မနေ့ရတဲ့တရီးကပေါ့တချို့မြန်မာလူသမားလေးတွေကသူတို့မှာ positive တွေ့တယ်ပြည်ထဲခါကြတော့သူတို့ဗမာတွေအခုလောလောဆယ်စောင့်ကြည့်ထားတယ်ဆိုတော့သူတို့ရဲ့အလုံယုံပေါ့နော်အလုံယုံနဲ့ပါပါကီမှာရှက်တာတွေပို့ပြောထားတာပေါ့ဗျာပြင်ပေးပြပါမယ်နော်သူတို့ကိုလည်းရဲစောင့်ကြည့်ဒီပိုင်းနဲ့ထားပြီးပြည်ထဲခါကြတော့သူတို့ခဏဘယ်လောက်ကြည့်ဆိုလဲဆိုတော့မတ်တွေဝတ်ထားရတာညာအိတ်တဲ့အချိန်မှာမတ်ကမထုတ်ရဘူးလို့ကျွန်တော်တတိယရယ်ပေါ့လေ
ကိုလင်းတကိုတိုင်းကတော့မရှိမဖြစ်လုံသားတူဖြစ်နေကုန်ပစ္စည်းပို့ဆောင်ရေးလုပ်ငန်းခွင်တွေမှာဆက်လက်လုပ်ကိုင်နေတာပါစင်ကာပူမှာနိုင်ငံသားသားလူသမားတွေကြားကူးစက်မှုတွေပိုတိုးလာနေချိန်မှာမြန်မာနိုင်ငံသားတွေအနေနဲ့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေရဲ့ညွှန်ကြားချက်တွေကိုလိုက်နာဖို့လိုအပ်ကြောင်းလည်းသူကပြောပါတယ
်ကျွန်တော်ကြံသေးချင်တာကတော့လုံးဝအပြင်ကိုမထွက်တာကောင်းတယ် home stay နေတာကောင်းတယ်နော်မထွက်နဲ့ဆိုရင်မထွက်နဲ့ပေါ့ဗျာကျွန်တော်တို့ကဒီစီးကန်းတော့လုံအောင်ပြောလိုက်နာကျွန်တော်တို့ရဲ့ဒီမြန်မာလေးကိုဆရာကြီးကြီးကြီးပေါ့နော်မှာကျင်တာကတော့အပြင်မထွက်ရဘူးဆိုတဲ့ဟာတော့လုံအောင်ထွက်လို့မရဘူးဆိုတာခိုးလေးမထွက်စေဘူးကျွန်တော်တို့ဒီမှာက tracking လာရတာရမ်းလို့ဟိုပွင့်နေတော့ရေးစောင်းကြောင်းတွေအများကြီးထားထားတဲ့အတွက်ကျွန်တော်ဝင်လို့လည်းမရဘူးအခုကထပ်ပြီးတော့တင်းကျပ်ထားတာနော်
စင်ကာပူနိုင်ငံဆိုင်ရာမြန်မာတန်ရုံးကတော့မြန်မာနိုင်ငံသားတွေတက်နိုင်တဲ့လောက်အပြင်မထွက်ကြဘူးလူစုလူဝေးရှောင်ကြဖို့နဲ့စင်ကာပူကျန်းမာရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်တွေကိုလိုက်နာကြဖို့တိုက်တွန်းထားပါတယ်။တန်ရုံးရဲ့လုပ်ငန်းတချို့ကိုတော့ online ကသာဆောင်ရွက်ပေးတော့မယ်လို့လည်းကြေညာထားတာပါ။လက်တလုံးမှာတော့ကတ်ယောဂါကြောင့်အခက်အခဲကြုံနေရတဲ့စင်ကာပူရောက်မြန်မာနိုင်ငံသားတွေကိုမြန်မာပရဟိတအဖွဲ့အစည်းတချို့ကတနိုင်တစ်ပိုင်းကူညီပေးနေကြတယ်လို့လည်းစင်ကာပူမြန်မာအသင်းရဲ့ဂုဏ်လူဆောင်အကြံပေးပုဂ္ဂိုလ်လည်းဖြစ်နေရန်တက္ကသိုလ်မှာနှစ်20ကျော်ကြာတွေ့ဘက်ပါမောက္ခအဖြစ်တာဝန်ခံဆောင်ခဲ့ဘူးသူဦးဒန်နယ်တင့်လင်းကပြောပါတ
ယ်ဒီအစိုးရတော့တက်နိုင်ဆုံးလုပ်နေတာပဲလေဟိုနေ့ကပဲဝန်ကြီးချုပ်ကလည်းပြောတယ်တခြားဝန်ကြီးတို့ဝန်ကြီးဟောင်းတို့ကလည်းပြောပါတယ်စင်ကာပူကတာဝန်ရှိတယ်အဲ့ဒါဒီလောက်သမားတွေကျေးဇူးရှိတယ်ပေါ့လေဆိုတော့သူတို့ပြစ်ပန်းထားပါတော့တော်တော်လေးကိုကြည့်ရှုပါတယ်အလုပ်သမားတွေကိုခုနေရာတွေဖြန့်ထားတယ်ဗာလဲ exhibition hall တို့ဘာလို့အဲ့ဒီ post stadium တို့ဘာလို့မှအဲ့မှာဖြန့်ထားတယ်ပေါ့လေနောက်ပြီးတော့ဗမာလေးတွေလည်းရှိတယ်သူတို့လည်းအစိုးရကြည့်ထားပါတယ်နောက်ဗမာလေးတွေစားဖို့ဆိုတာကမှအဲ့ဒီတချို့ဗရာဟိတအဖွဲ့တွေကအဲ့မှာဟိုလောကအားပေးကြတယ်လို့တော့ကြားတယ်ဖြစ်တဲ့ case ကတော့များတာပေါ့ဟန်ကတော့လည်းစိတ်ပူတယ
်စင်ကာပူနိုင်ငံကျန်းမာရေးဝန်ကြီးဌာနရဲ့တနင်္လာနေ့ထုတ်ပြန်ချက်အရတော့တနေ့တည်းမှာအများဆုံးဖြစ်တဲ့ကူးစက်သူလူနာအသစ်က1426ဦးထိရှိခဲ့ပါတယ်ကူးစက်သူတွေထဲမှာ16ဦးကသာစင်ကာပူနိုင်ငံသားတွေနဲ့အနည်းငယ်နေထိုင်ခွင့်ရှိသူတွေဖြစ်ကြပြီးကျန်အများစုကတော့နိုင်ငံခြားသားအလုပ်သမားတွေနေထိုင်ကြတဲ့အဆောင်တွေကရွှေပြောင်းအလုပ်သမားတွေဖြစ်ကြပါတယ် COVID-19 ရောဂါကြောင့်သေဆုံးသူ12ဦးအပါအဝင်ကူးစက်သူပေါင်းက8014ဦးထိရှိနေပါတယ်ရှင
်မလေးရှားနိုင်ငံအတွင်းCOVID-19 ရောဂါပိုးကူးစက်ခံရသူမြန်မာနိုင်ငံသား90အထိတိုးလာတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်မအေးမာပါ။မလေးရှားနိုင်ငံတွင်းမှာတရားဝင်ကတရားမဝင်ပါမြန်မာလူသမား9သိန်းတဲ့မတဲ့ရှိနေတဲ့အထက်အခုဆိုရင် COVID-19 ရောဂါပိုးကူးစက်ခံရသူမြန်မာနိုင်ငံသားတွေပိုတိုးလာပါတယ်။မလေးရှားနိုင်ငံအာဏာပိုင်တွေရဲ့ထုတ်ပြန်ချက်အရရောဂါပိုးကူးစက်ခံရသူမြန်မာ90အထိရှိလာတယ်လို့မလေးရှားနိုင်ငံမြန်မာတန်ရုံးကအလုသမားတန်ရာရှိဦးအောင်စောမင်းက VOA ကိုပြောပါတယ်
။ဟိုတိုးလာတယ်ဟုတ်ဟိုပြီးခဲ့တဲ့တစ်ပတ်က30ဒီတစ်ပတ်က20တိုးလာတယ်ဆို50တရားဝင်ထုတ်ပြန်ထားတယ်ဆိုလို့တရားမဝင်နေပေါ့နော်တရားမဝင်လို့ပဲပြောမှာဆက်လာရန်ဘက်ကဆိုတော့
မြန်မာတန်ရုံးအနေနဲ့မလေးရှားနိုင်ငံကစစ်ရုံတွေကိုပညာပေးတာတွေကိုပြီးခဲ့တဲ့လတွေကလုပ်ခဲ့တယ်လို့အခုခါမှာတော့တရားမဝင်နေထိုင်သူတွေကအကူအညီတောင်းလာတဲ့အခါမှာစားတောက်ရေးကိစ္စတွေကိုတွားရောက်ကူညီတာမျိုးတွေလည်းရှိတယ်လို့ဆိုပါတယ
်ဒီကြောင့်ကုမင်းလေးယူပြီးတော့ဟိုအပြင်မှာဒီတရားမဝင်လူသမားတွေကိုကျွန်တော်တို့တွားထူနေတာမျိုးရှိတယ်ဟိုအခုလူနေတဲ့လူမှုအဖွဲ့အစည်းအားလုံးကတော့ဟိုတရားမဝင်လူတွေများတရားဝင်နေရကြတော့သူတို့ရဲ့တက်ဆိုင်ရအလို့ရှင်ရဲ့ကျွန်တော်တို့ကမြန်မာအေဂျင်စီရဲ့ထိတ်ဆက်ပြီးတော့တကယ်လို့တခုခုဖြစ်လာရင်ကျွန်တော်တို့ကအဲ့ဒါနဲ့ကျွန်တော်တို့ကဖြည့်ရှင်းပေးတယ်ကျွန်တော်တို့ဒီကိုလည်းတရားမဝင်နေအများကြီးဆက်သွယ်ပါတယ်ခင်ဗျအများကြီးဆက်သွယ်တယ်တချို့တွေကြတော့အဲဒီတော့လည်းမမလို့စားပြတောက်ပြမရှိဘူးဆိုကျွန်တော်တို့အဲဒီတက်ဆိုင်ရဒီနေနေမှာရှိနေတဲ့အဲဒီကုမှုနိုင်အဲဒီကုမှုအတင်းနေနဲ့ကျွန်တော်ကဖြည့်ဆက်ပြီးတော့အဲ့လိုသွားပြီးတော့အန်နျူလေးကျွန်တော်တို့လုပ်ပေးပါတယ်ခင်ဗျဟုတ်
COVID-19 ရေးပေါ်ကာလမှာယောဂပိုးကူးစက်မပြန့်ပွားအောင်တရားဝင်နိုင်ငံခြားသားအလုပ်သမားတွေကိုမလေးရှားအစိုးရကစီမံခန့်ခွဲမှုကောင်းခဲ့ပေမဲ့လည်းတရားမဝင်နေထိုင်နေသူတွေအတွက်အဓိကထားလုပ်ဖို့လိုအပ်နေသေးကြောင်းမလေးရှားလုပ်ငန်းရှင်တွေကပြောကြားကြပါတယ်တရားမဝင်အလုပ်သမားတွေများတာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ဖို့စစ်ဆေးဖို့ခြေအားခံဖို့ကခက်ခဲနေတယ်လို့လည်းဆိုပါတယ်။တရားမဝင်နေထိုင်နေသူတွေဟာကြီးမြောက်တဲ့နေရာတွေမှာစုပေါင်းနေထိုင်နေတာကြောင့်ရောဂါဖြစ်နိုင်ခြေများနေတာပါ။မလေးရှားနိုင်ငံမှာတရားမဝင်အလုပ်သမား 3.3 သန်းခန့်ရှိပြီးဒီထက်ကမြန်မာကတော့ 3 သိန်းခန့်ရှိနေတာပါ။မလေးရှားအစိုးရအနေနဲ့တရားမဝင်နိုင်ငံသားတွေကြားယောဂပြန့်ပွားမှုကိုပိုပြီးထိန်းချုပ်ဖို့မလေးရှားလုပ်ငန်းရှင်များအဖွဲ့ချုပ်ကဒီရက်ပိုင်းမှာပဲသတိပေးထားပါဗျ။လောလောဆယ်မှာမလေးရှားနိုင်ငံမှာမြန်မာ90အပါအဝင်နိုင်ငံသားအလုပ်သမား600ကျော်ဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်ဆိုပြီးမလေးအာဏာပိုင်တွေကထုတ်ပြန်ထားပါဗျ။အလားတူထိုင်းနိုင်ငံမှာတော့မြန်မာနိုင်ငံသား18ဦးဟာကူးစက်ခံရကြောင်းထိုင်းကျန်းမာရေးဌာနကိုကိုးကားပြီးထိုင်းနိုင်ငံမှာရှိတဲ့အလုပ်သမားတိုင်ရာရှိတွေကပြောပါဗျ။မြန်မာတိုင်ရုပ်အနေနဲ့ကတော့စိတ်ယုံပိတ်လို့အခက်အခဲဖြစ်နေတဲ့အလုပ်သမားတွေကိုတော့ဥပဒေကြောင်းအရအကူအညီပေးမှုတွေရှိနေတယ်လို့ဆိုပါတယ်။မလေးရှားနိုင်ငံမှာ COVID-19 တက်ခွဲအတည်ပြုပိုးတွေ့သူ 9,000 ကျော်ရှိထားပြီးယောဂါကြောင့်လူ90ဝန်းကျင်သေဆုံးခဲ့ပါပြီ။ထိုင်းနိုင်ငံမှာတော့တက်ခွဲအတည်ပြုပိုးတွေ့သူ 3,000 နီးပါးရှိပြီးသေဆုံးသူက50နီးပါးရှိပါပြီ။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
မကြာသေးခင်ကပြည်ခတ်တိုက်ခိုက်မှုဖြစ်ပွားပြီးလူသေဆုံးမှုဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်ကြောက်စိတ်ကျေးရွာကကျေးရွာအုပ်ချုပ်ရေးမှူးပါဝင်ရွာသား39ဦးကိုတပ်မတော်ကနေဖမ်းဆီးထိန်းသိမ်းထားတဲ့အကြောင်းတင်ဆက်ပေးမှာပါကျွန်တော်နိုင်ကွင်းအိမ်ပါပုံနှကျွန်းမြို့နယ်ကြောက်စိတ်ကျေးရွာကကျေးရွာအုပ်ချုပ်ရေးမှူးပါဝင်ရွာသားများများကိုမနေ့ကမြန်မာစစ်တပ်ဘက်ကဖမ်းဆီးထားကြောင်းပုံနှကျွန်းမြို့နယ်မဲဆန္ဒနယ်အမျိုးသားနှုတ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ
်ကျွန်ဖိတ်ရွာသားတွေကိုရှင်းလင်းလေးခေါ်တော့တာခဏနိုင်ရှိနိုင်မနေ့ပိုင်းအဲ့ဒီအရှင်ရမုံမှာလူရှိတယ်။ဆူပြီးတော့နေ့လေခဏနိုင်ဝန်ကျင်တော့မှဆက်စီပြီးတော့ခေါ်ဆောင်သွားတာ။ဥယျာအကုန်လုံး39ရောက်ကြေရောအရှင်ရမုံအပါဝင်ကျောင်းစိနဲ့အဲ့ဒီငန်းကားစတဲ့ငါမမကျေကျော်ဝဲတယ်။အဲ့ဒီနောက်ပိုင်းမှာတော့ဘာမှတကယ်အသားနာတွေမရတော့
ဒီရွာသားတွေဟာအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့ဆက်ဆံမှုရှိလို့ဖမ်းဆီးထိန်းသိမ်းထားတာဖြစ်ကြောင်းတပ်မတော်သတင်းမှထုတ်ပြန်ရေးဖွဲ့တွင်မှုဘုံမှုချုပ်စော်မင်းထွန်းကပြောပါရယ်
အော်လူ37ယောက်ကျွန်တော်ထိန်းသိမ်းထားတာရှိပါတယ်အဓိကတော့ကျွန်တော်ဒီတောင်းပြတဲ့လူတွေပတ်သက်ဆက်ဆက်ပေါ်ထွက်ကြတဲ့အရာဖြစ်တယ်ပြောနိုင်တာတော့ကျွန်တော်ဒီဥပဒေနဲ့အညီစုံစမ်းစစ်ဆေးမှုတွေဆောင်ရွက်ပါမယ်ပြီးရင်ဥပဒေတိုင်းနဲ့ကျွန်တော်ဆက်လက်ဆောင်ရွက်ပါပါမယ်ဗျ
တမ္မတော်ကဖမ်းဆီးသွားတဲ့ရွာသားတွေဟာအေအေဖွဲ့နဲ့ပတ်သက်မှုမရှိဘူးလို့အေအေပြောခွေရခိုင်ဒုက္ခကဆိုပါတယ
်ဒါကျွန်တော်တို့နဲ့လုံးဝပတ်သက်မှုမရှိဘူးဒီလူတွေကနော်ဒေသခံဒီအပြစ်မဲ့ပြည်သူတွေပဲဖြစ်တယ်ဟိုအခုဒီဖမ်းဆီးခံရတဲ့ဒီ39ယောက်ဟာနော်လွန်ခဲ့တဲ့ April 13ရက်နေ့တုန်းကပုံနာကျောင်းအခြေစိုက်ခန်းမ950ကနေပြီးတော့မှလက်နေကြီးနဲ့ပြစ်တာကိုရွာသားတွေကနေပြီးတော့ဒါမီဒီယာတွေမှာပြောတာရှိတယ်အဲ့ဒါကြောင့်မို့လို့သူတို့ကအဲ့လိုမျိုးလာရောက်ဖမ်းဆီးတာလို့သိရတယ်
ကျောက်စိတ်ကျေးရွာမှာပြီးခဲ့တဲ့ April 13ရက်နေ့ကလက်နက်ကြီးကြီးကြားရပောက်ကွဲမှုကြောင့်အယတား7ဦးသေဆုံးပြီး13ဦးပြင်းထန်ဒဏ်ရာရရှိခဲ့ပါတယ်။ဒီလက်နက်ကြီးကြီးတွေဟာမြန်မာစစ်တပ်ဘက်ကပစ်ခတ်တာဖြစ်ကြောင်းဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောဆိုနေကြပါတယ်။တပ်မတော်ဘက်ကတော့အေအေဖွဲ့ကနေတပ်မတော်စစ်ရေးရင်တွေကိုပစ်ခတ်တိုက်ခိုက်ခဲ့လို့ပြန်လည်ပစ်ခတ်ခဲ့တာဖြစ်ကြောင်း VOA ကိုပြောဆိုခဲ့ပါတယ်။ဒီကနေ့မှလည်းမင်းပြမြို့နယ်ဘက်မှမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲဖြစ်ပွားကြောင်းအေအေပြောခွေရခိုင်ဒုက္ခကပြောပါရယ
်ဒီနေ့မှဒီမင်းပြမြို့နယ်ဘက်မှတော့တိုက်ပွဲဖြစ်တာရှိတယ်ဗျဖားပြော်ရွာရဲ့တောင်ဖက်ပေါ့နော်ဒီရာမောင်တောင်ကျိုးကိုမြန်မာစစ်တပ်ဘက်ကဒီအင်အား280လောက်နဲ့နေပြီးတော့ဒါထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်ကြောင့်မို့လို့ဟိုတိုက်ပွဲဖြစ်တာရှိတယ်အဲ့ဒီမြန်မာစစ်တပ်ရဲ့တင်းတောင်ပေါ်ကနေလက်နက်ကြီးနဲ့လှမ်းပစ်တဲ့အတွက်ကြောင့်မို့လို့မင်းပြမြို့နယ်မင်းရွာကိုလက်နက်ကြီးကြားရောက်ပောက်ခွေတာရှိ
ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲဖြစ်စဉ်တွင်တနက်ကြီးကြီးကြာရောက်မှုကြောင့်အယတားတွေထိခိုက်ဒိဆုံမှုတချို့ရှိခဲ့တယ်လို့ခိုင်ဒုက္ခကဆိုပါတယ်။ဒီကနေ့မင်းပြမြို့နယ်တွင်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုမသိရှိသေးကြောင်းတပ်မတော်ဘက်ကပြောပါတယ်။ရခိုင်ပြည်နယ်စစ်ရေးပဋိပက္ခဖြစ်စဉ်တွင်တပ်မတော်ကပြစ်ခတ်တဲ့လက်နက်ကြီးကြီးကြောင့်လူဒိဆုံတန်ရာရရှိမှုတွေရှိခဲ့တယ်လို့ပြောဆိုနေမှုတွေဟာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုဒီလူလူထုအထင်မြင်လွှဲမှားစေဖို့ရေးသားပြောဆိုဖြန့်ချိနေတာဖြစ်ကြောင်းတပ်မတော်ဘက်ကလည်းသတင်းထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာအစိုးရနဲ့ပြည်ချရေးဌာနပါဝင်သတင်းဌာနတွေကရခိုင်ဒေသတွင်စစ်ရေးပဋိပက္ခဖြစ်စဉ်အတွင်းမှာအယက်သားတွေထိခိုက်မှုအခြေအနေကိုရေးသားဖော်ပြတာမရှိတဲ့အခြေအနေကြောင့်ဒေသကလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဖြစ်စဉ်အမှန်ကိုမီဒီယာတွေကိုပြောဆိုတာဖြစ်ကြောင်းလွှတ်တော်ကိုယ်စားလှယ်တွေကတုံ့ပြန်ပါတယ်။ ဒီကိုင်းပြည်နယ်မြောက်ပိုင်းတွင်အစိုးရကနေအင်တာနက်ဆက်သွယ်ရေးလိုင်းဖြတ်တောက်ထားမှုကြောင့်ဒေတာသွင်းဖြစ်ပျက်နေတဲ့သတင်းတွေကိုအချိန်နဲ့တပြေးညီဝန်ဆောင်မှုမရရှိဘူးလို့ထုတ်တော်ကိုယ်စားလှယ်တွေကဆိုပါတယ်။ဒါ့အပြင်သတင်းရေးသားဖော်ပြမှုမှာလည်းအစိုးရကနေအကြမ်းဖက်နဲ့တရားမဝင်ဖွဲ့လို့ကြေညာထားတဲ့ AA ဖွဲ့တာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းတဲ့သတင်းဌာနတာဝန်ရှိသူတွေကိုလည်းတရားဆက်ဆွေးမှုတွေလှုပ်ဆောင်လာတဲ့အချိန်တွေကြောင့်သတင်းမှန်ဖော်ပြမှုမှာခက်သွေနေတယ်လို့သတင်းဌာနတာဝန်ရှိသူတွေကဆိုပါတယ်။ကျွန်တော်နိုင်ကွင်းအိမ်ပါထိုင်းမြန်မာနယ်စပ်ကနေတရင်ပေးပို့ထားပါရယ
်ဘီယူအီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်းဘီယူအီရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
မြန်မာနိုင်ငံမှာ COVID-19 ကြောင့်အိမ်မနေရတဲ့ရက်တွေများလာသလိုခုလိုမဟာသကြံကာလရုံးပိတ်ရက်တွေမှာလည်းအိမ်ပြင်မထွက်ကြဘဲနဲ့ဘယ်လိုဖြတ်သန်းနေကြသလဲဆိုတာကိုကြည့်ကြရအောင်ပါမြန်မာနိုင်ငံမှာ COVID-19 ကြောင့်အိမ်ထဲမှာနေရတဲ့ရက်တွေများလာခဲ့သလိုခုလိုမဟာတကြံကာလရုံးပိတ်ရက်တွေမှာလဲယောဂပိုးကူးဆက်ပြန့်ပွားမှုကိုထိန်းချုပ်လိုတဲ့အတွက်အစိုးရကခီးမသွားကြဘူးအိမ်ပြင်မထွက်ကြဘူးနဲ့အခြေခံလူတန်းစားတွေအတွက်စံစီစားပဲကြက်သွန်စားတဲ့စားတပ်ကုန်၅မျိုးကိုထောက်ပံ့ပံ့ပိုးခြင်းတွေပြုလုပ်ခဲ့ပါသေးတယ်ရန်ကုန်မြို့ကံပြည်သူတို့ကလည်းလက်ရှိအစိုးရရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့မှန်ကန်တယ်လို့ထင်မြင်ယူဆကြောင်းသူ့အမြင်ကိုခုလိုပြောပါတယ်
အစိုးရလုပ်ပေးတာအများကြီးမှန်ကန်ပါလေ။အာဆောင်ကြည့်တာဒီဘယ်ရပြန်လဲဘယ်ရပြန်လိုက်ဒါရုံးကြောင်းကြမယ်ရုံးကနေကြမ်းမရတော့သူဒါစီစစ်ပြီးတော့လုတ်သွားပြီလေ။လူတန်းကိုပတ်ဝန်းကျင်ကိုကူယူဆိုင်ဘယ်လိုအန္တရာယ်မှမဖြစ်နိုင်ဘူ
း။လူမှုကွန်ရက်ပေါ်မှာလူငယ်တွေနဲ့ပတ်သက်ပြီးတော့အတွေးခေါ်ရင်းမျှဝေပေးနေတယ်။အင်္ဂလိပ်စာသင်တန်းဖွင့်ပေးနေတဲ့ကိုဖြိုးတီဟာကလည်းသူ့အမြင်ကိုခုလိုပြောပါတယ်။
ဒီပြည်သူနဲ့အစိုးရနဲ့ဆံမှာတရားမပြောင်းလို့ဒီကိုသားချင်းကကျွန်တော်ပို့ပြီးတော့တိုးသွားစေပါတယ်အစိုးရအဲ့လိုပူညီလိုက်တဲ့အပေါ်မှာကျွန်တော်တခြားပြည်သူတွေတယောက်ချင်းနေရတယ်သူတို့အနေနဲ့ mobile banking ကနေပြီးတော့ပြန်ပြီးတော့အစိုးရကိုပြန်ပြီးတော့အလူပြုတ်တာတော့ဒါတော့အနေနဲ့အတိအကျလောက်ကြတယ်ကျွန်တော်အမှုပညာရှင်တွေအမှုပညာရှင်အလျောက်ကျွန်တော် influencer တို့ blogger တို့ဆိုလို့ရှိရင်သူတို့အပြောက်အကုန်လုံးပြန်ပြီးလောက်ကြတယ်တနင်္ဂနွေတိုင်းတိုင်းပြန်ပြီးလောက်ကြတယ်အဲ့ဒါမျိုးအရင်တွေ့ရတယ်
အစိုးရအနေနဲ့ကမ္ဘာကပ်ယောဂာနဲ့ပတ်သက်ပြီးတော့ယောဂါပြန့်ပွားမှုမရှိစေဖို့အတွက်အိမ်ထဲမှာနေထိုင်ခြင်းနည်းလမ်းနဲ့ယောဂါပိုးထိမ့်ချုပ်စေတဲ့ရက်ပိုင်းတွေမှာအိမ်မှာနေရင်းနဲ့အကျိုးရှိအောင်ဘယ်လိုနေထိုင်သင့်တယ်ဆိုတာတွေကိုလည်းလူမှုကွန်ရက်တွေမှာပြောဆိုလာကြတာတွေကိုတွေ့ရပါတယ်online ကနေ soft skill ဆိုင်ရာသင်တန်းတွေဖွင့်လှစ်နေတဲ့ Chance မြန်မာရဲ့တီထောင်သူ CEO ဖြစ်တဲ့မဖြူဖြူအောင်ကလည်းခုလိုအိမ်မှာနေတဲ့ရက်တွေကြာလာတာနဲ့အမျှဘယ်လိုအကျိုးရှိအောင်နေထိုင်သင့်တယ်လဲဆိုတာကိုပြောပြပါသေး
။ကျန်းမာရေးနဲ့ညီညွတ်အောင်အေးဝဝအိပ်ပါအစားတောက်တွေကိုလည်းကျန်းမာရေးနဲ့ညီညွတ်အောင်စားပါရေများများတောက်ပါကျွန်တော်ခန္ဓာကိုယ်ကပေါ့နော်ဒီအစိတ်တောက်တွေကိုဒီရေတောက်ချင်းရနေပြီးတော့မှတဆင်စီးသွားတဲ့အစီမှာပါသွားတယ်ဒါကြောင့်မို့ရေများများတောက်ရမယ်အဲ့အချက်တွေလို့ပါအိမ်ထဲမှာနေပြီးတော့မှချစ်ချစ်လင်းလင်းစိတ်ချမ်းသာအောင်ဖြစ်အောင်လေ့ကျင့်ငန်း 100% လုပ်ဖို့ရှာကျွန်တော်ကတော့အချက်ပေးပါတယ်ရှင်
ခုလိုပိတ်ရက်ကာလတွေမှာပြည်သူတွေအနေနဲ့အိမ်မှာနေရင်းနဲ့ဇကားတွေကြည့်ရှုတာစာဖတ်တာလူမှုကွန်ရက်တွေမှာအချိန်တော်တော်များများထိကြအောင်သုံးစွဲလာကြတာကိုတွေ့ရပါတယ်။ဦးရဲထွန်းကလည်းခုလိုအချိန်ကာလမှာပြည်သူတွေအနေနဲ့နားရနေတာကကျန်းမာရေးအတွက်ပိုကောင်းနိုင်တယ်လို့မိသားစုတွေစီစီလုံးလုံးနဲ့လှုပ်ဆောင်နိုင်တာတွေလည်းရှိပါတယ်လို့သူ့ရဲ့အမြင်ကိုပြောပြပါတယ်။
ပါပါဆဲရဲဆိုတဲ့အတိုင်းတာတကူကခုကျမ်းမာရေးအတွက်လည်းကောင်းဆောင်ရှောက်လို့ရတယ်။နောက်ခန္ဓာကိုယ်အနာပေးတာလည်းရတာ။ကိုကျမ်းမာကိုနေလို့လည်းရတယ်။နောက်မိမိအိမ်လေးကိုပြုပြင်ပြီးတော့တန်ရှင်းနေအောင်လုပ်နေလို့လည်းရတယ
်။ကိုဖြိုးတီဟာကလည်းသူ့ရဲ့အမြင်ကိုပြောပါသေးတယ်
။
ပြောရတဲ့ပုံပြီးတော့ချစ်ခင်နားလည်ဖို့ကိုရပါအောင်ပြောလို့ပြောလို့ပုံနားလည်တဲ့အောင်လို့အချိန်ပေးပြီးတော့တိစောက်ယူရတာဖြစ်ပါတယ်။ဒါအရှင်ကဟိုးပြင်တော့ဆိုတဲ့ချမ်းဆိုလို့ရှိရင်ပြောလို့ပြောလို့မအားကြဘူး။ခီးကြီးထွက်ကြတယ်အဲ့လိုပုံစံမျိုးဖြစ်တဲ့အချိန်မှာအခုဆိုလို့ရှိရင်ကျွန်တော်ပုံပြီးတော့နီးစပ်သွားတယ်။အဲ့လိုနီးစပ်သွားတဲ့အချိန်မှာပြောလို့ပြောလို့ပုံပြီးတော့နားလည်ဖို့ချစ်ခင်ကိုယူနိုင်တဲ့ကျွန်တော်ပုံလေးချမ်းလေးရေများများလုပ်တင်ပါတယ
်။မဖြူဖြူအောင်ကတော့ပြည်သူအများစုအနေနဲ့ခုလိုအချိန်မှာစိတ်တက်ကြန့်ခိုင်မှုဟာအရေးကြီးကြောင်းသူမရဲ့အမြင်ကိုပြောပြပါရစေ
။အခုလိုမျိုးကိုရိုနာဗိုင်းရပ်စ်ကကိုယ်ဖျက်ဆီးဖို့ချာဖြစ်လာတာမဟုတ်ဘူးလို့လက်ခံပြီးတော့မှကိုယ်အရင်အထက်ပို့ပြီးတော့မှစိတ်တက်ကြန့်ခိုင်မှုရှာကိုယ်အရင်အထက်အခုလိုမျိုး crisis ဖြစ်တဲ့အချိန်မှာစီမံခန့်ခွဲတတ်ဖို့ရှာဖြစ်လာတယ်ဆိုတော့ခံယူချက်နဲ့ရှစ်ဆက်ဖို့အရန်အရေးကြီးပါတယ်။ကဲ၍ငါးလတိတိအခုလိုမျိုးပဲအိမ်ထဲမှာနေပြီးတော့မှဆက်သွားရမယ်ဆိုရင်ကိုယ့်ရဲ့ပတ်စံ finance ကိုမှန်ကန်ကွယ်မလဲဆိုတာကိုအားလုံးကိုဒီဗီဒီယိုကနေပြီးတော့မှပြောချင်ပါတယ်အစိုးဆုံးကိုတွက်ထားပါပြနိုင်တဲ့မြတ်ကိုယ့်ရဲ့စားဆက်တောက်ဆရာကိုဟို2လ3လစာလုံးဝရှိအောင်လို့စီမံခန့်ခွဲထားပ
ါကိုဖြိုးတီဟာကလည်းသူ့ရဲ့အမြင်ကိုပြောပါသေးတယ
်ဒါကကျွန်တော်လူတိုင်းပေါ့တစ်ကဘာလုံးဝကျွန်တော်ကြုံရတယ်အဲချားထဲမှာကျွန်တော်ကစိုးရိမ်ပူပန်လာတော့ကျွန်တော်စိတ်ကအလိုမကျတဲ့အတိုင်းကဖြစ်တာကျွန်တော်တဘာဝပဲဒါနဲ့ကျွန်တော်ကအဲ့လိုအစ်စင်မှမနေဘဲနဲ့ကျွန်တော်ကအဲ့တော့တတိညင်းညင်းနဲ့ကျွန်တော်ကဖြည့်ရှင်းတတ်ဖို့လိုပါတယ်။ကိုဗစ်ကဘယ်လောက်တိသွားမယ်ဆိုတော့ကျွန်တော်မသိသေးဘူး။အဲ့တော့နောက်တစ်လနှစ်လသုံးလမှာကိုယ့်ရဲ့စီးပွားရေးအခြေအနေကိုယ့်ရဲ့အိမ်ရင်းအဝေးကြီးလက်တော့အခြေအနေကိုအခုချိန်ကစပြီးတော့ကြောက်စိတ်ကိုဖြောက်ပြီးတော့တိကျတော့ကမယ်။ကိုဗစ်ကြီးပြီးလိုက်တဲ့အခါလို့ရှိရင်ကျွန်တော်စီးပွားရေးတွေကိုပြန်ပြီးဘုံမင်းတယ်ဖြစ်လာနိုင်မယ်။အဲ့လိုဘုံမင်းတယ်ဖြစ်လာတဲ့အခါကျရင်ဘယ်လိုလုပ်ငန်းမျိုးကပို့ပြီးတော့အဆင်ပြေနိုင်လဲ၊အရင်ပေါက်ရောက်နိုင်လဲ။ဖြစ်လို့ရှိရင်ကိုယ့်ရဲ့လုပ်ငန်းကိုလည်းဘယ်လိုမျိုးကိုအကျဉ်းဆုံးလဲနဲ့ချိန်လိုက်မယ်ဆိုလို့ရှိရင်အဲ့လိုစီးပွားရေးပြန်ပြီးကောင်းနိုင်အောင်ဆင်ကြလို့ရှိရင်ဘူးအဆင်ပြေသွားလဲဆိုတဲ့အောင်တွေးပြီးတော့ကျွန်တော်ကအကျဉ်းဆောင်နေတယ်ပါလေ
အစိုးရအနေနဲ့ရောဂါကူးစက်မှုကိုထိန်းချုပ်နိုင်ရေးအတွက်ဆောင်ရွက်နေသလိုတစ်ဖက်တစ်လမ်းကလည်းခြေကံလူဒန်းစားတွေအတွက်စားတောက်ကုန်ပံ့ပိုးမှုတွေလှုပ်ဆောင်နေပါတယ်မီဒီယာနဲ့ရုပ်သံလိုင်းတွေကတော့ပြည်သူလူထုအတွက်ဖျော်ဖြေပြီးလုပ်ငန်းတွေကိုအစဉ်တစိုက်လှုပ်ဆောင်လာကြသလိုလူအများစုအသုံးပြုနေတဲ့ဆိုရှယ်မီဒီယာပေါ်ကနာမည်ကျော်ကြားသူတွေနဲ့စာရေးဆရာတွေကလည်းပြည်သူလူထုစိတ်ခွန်အားရရှိစေမယ့်စာပေတွေအကျိုးပြုသင်တန်းတွေကိုပြုလုပ်နေကြတာတွေ့ရပါတယ်ရှင်ကျမမေဒချန်ဟိမာမြန်မာခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပ
ါဒေါက်တာရှင်များရှင်ကျမဒင်ဂီထိုက်ပါအပတ်စဉ်စီးပွားရေးအစည်းအဝေးကိုတင်ပြပေးဖို့အချိန်ရောက်ပါပြီကိုဗစ် -19 ကပ်ဘေးကာလရပ်ဆိုင်ထားရတဲ့စီးပွားရေးလုပ်ငန်းတွေရေရှည်ရပ်တည်ဖို့အခက်တွန့်နေပြီဆိုတဲ့အကြောင်းတင်ပြပေးမှာပါယောဂကပ်ဘေးကာလအတွင်းလူစုလူဝေးမလုပ်ရပေမဲ့စီးပွားရေးလုပ်ငန်းတွေပြန်လည်လက်ပတ်နိုင်တယ်လို့အစိုးရကခွင့်ပြုထားပေမဲ့လို့လည်းရန်ကုန်အပါအဝင်နိုင်ငံတဝန်းမှာဒေသန္တရအဆင့်စိတ်ကြိုက်စီမံခန့်ခွဲမှုတွေကြောင့်လုပ်ငန်းတွင်ပြန်ဝင်ရေးအခက်တွေ့နေကြပါတယ် So Eat ကားထုတ်လုပ်ရေးကားရောင်းပြကန်လုပ်ငန်းရှင်ဒေါက်တာဆူးထွန်းကတော့အစိုးရဘက်ကတိကျတဲ့ညွှန်ကြားချက်လိုအပ်တယ်လို့ထောက်ပြပါတယ်နားဆင်ကြရအောင်ပါရှင်ဆိုတော့ဆရာတို့ဒီဒကြံလဲပြီးပြီဆိုတော့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ရပြီလားရှင
်ကျွန်တော်တို့အဲ့ရလဲစဉ်းစားနေဆိုတော့ပြဿနာပါရှိတယ်ဆိုတော့ဗျာအစိုးရအလို့ထုတ်ပေမဲ့ဒေါက်တာမင်းမားကမြို့နယ်ရရက်ွက်လိုက်ကကျိုးရက်ွက်တွေကပြီးမထွက်တာလို့ထွက်ပြီးပြန်မလို့မရတာလို့ဖြစ်နေဝန်ထမ်းတွေပေါ့တော့ဟိုပြောရရင်တော့လူကြီးအကြောက်ကြုံတဲ့ခါကျတော့ဘက်မှလည်းခိုင်လဲရတယ်မပြတ်သွားတဲ့ခါကျတော့ထွက်ရပြန်မလို့မရဘူးဟိုဟာဒါတွေကဖြစ်နေတယ်နောက်တစ်ချက်လည်းအစိုးရရုံးနေရတယ်ရှုပ်ရုံးနေလို့မလို့ဥမာကန်းကန်းကြလို့ခါပြီပေါ့နော်လက်ရှိကျတော့မတ်လ25ရက်ရန်ကုန်တိုင်းမှာဆိုပိတ်ထားတာအဲကျွန်တော်ကားရောက်မဲ့လူတွေကတော့လုံးလို့မရဘူးဖြစ်နေတာပေါ့နော်သူတို့အနေနဲ့ကတော့ဒါဘာဖြစ်ဖြစ်ဟိုတခုနိုင်ငံကချင်းဆက်ပြီးစဉ်းစားပြီးတော့လုပ်ရတော့ပုံရင်းအဆင်ပြေတယ်တော့ကျွန်တော်မြင်ပါတယ
်အခုလောလောဆယ်ဆရာတို့အပါဝင်ပေါ့နော်စီးပွားရေးလုပ်ငန်းတွေကပြန်မဖွင့်နိုင်သေးတဲ့အနေအထားများရှိပါလား
အဲ့ပုံစံတော့အခုဖြစ်နေတာပေါ့နော်ဟုတ်လားကျွန်တော်တို့ကတော့ဟိုဒီလိုဟိုတချို့လဲပါဆန်ရတို့ဟာဆိုဆိုတယ်တချို့လုံသမားတွေလာလို့မရဘူးပေါ့နော်ရွာတွေကပြေးမထွက်တဲ့အံတို့တွေတည်းရှိတယ်ဒီကားလုပ်ငန်းတို့ဟာဆိုဆိုနေကြဟိုကကဏ္ဍကလည်းစင်ဝင်လို့မရဘူးဆိုတဲ့အခါကျတော့ကျွန်တော်တို့ကဆက်လုပ်လို့မရဘူးတချို့ service ပေါ့နော်ဘာ service လုပ်တဲ့လူတွေကြတော့လေအဝန်ထမ်းတွေအချို့ဝန်ထမ်းတွေကသူတို့ထွက်လို့မရဘူးထွက်ရင်ပြန်ဝင်ဝင်ဝင်မပြေဘူးဒါတွေကရှိနေရပေါ့နော်ပြောရရင်တော့ကျွန်တော်တို့ကလည်းလူတွေကဟိုကိုယ့်ဘိုင်းနဲ့ကို ကိုဆုံးမချက်နဲ့ကိုသက်ဆိုင်ရာရက်ွက်အကြီးကအုပ်ချုပ်ရေးမှုအနေနဲ့ကစီမံဆောင်ရွက်တဲ့ပုံစံမျိုးဖြစ်နေတယ်။ပြန်တော့ဒီတိုင်းဆက်သွားရင်ကျွန်တော်တို့ကဒီနောက်ပိုင်းကျတော့ဒီရန်ရဲကုလုံအောင်သွားနိုင်တယ်ပေါ့နော်။
စီပွားရေးလုပ်ငန်းတွေပြန်ဖွင့်ပြီဆိုလို့ရှိရင်လည်းအခုဒါ social distancing ကိစ္စကတော့ဆက်ပြီးတော့လိုက်နာရအောင်မယ်အနေထားရှိတော့ဒီအပေါ်မှာရောအခက်အခဲမဖြစ်နိုင်ဘူးလားဆရာ
ဖြစ်နိုင်တယ်ချို့လုပ်ငန်းတွေကတော့သူပြောတဲ့ဒီ social distance ပေါ့နော်6ပေกว่าနေလို့ရပါမယ်တချို့လုပ်ငန်းတွေကတော့6ပေกว่าဘူးတော့ခက်တယ်ပေါ့နော်ဒါလည်းပြောရရင်တော့လက်တွေ့တော့တိတ်မကြောက်ဘူးသူပြော
ဟုတ်ကဲ့ဆရာတို့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်တဲ့အခါမှာဒီဝန်တန်းတွေပေါ့နော်ဝန်တန်းတွေအတွက်အကာအကွယ်ကိစ္စတွေရောက်တော့ရောဆရာတို့ဘယ်လိုစဉ်းစားထားပါလဲဒါနဲ့ပတ်သက်ပြီးတော့အစိုးရဘက်ကညွှန်ကြားထားတာမတွေ့ပါဘူးဒီဝန်တန်းတွေကိုဒီ COVID-19 ကာကွယ်ပေးနိုင်ဖို့ဘယ်လိုမျိုးလိုက်နာဆောင်ရွက်ရမယ်ဆိုတာနဲ့ပတ်သက်ပြီးတော့ရောဆရာတို့ဘာများဟိုအစိုးရဘက်ကအာဏာပိုင်တွေဘက်ကရထားတာရှိပါလဲဆရာ
ကျမရဲ့ဝန်ကြီးဌာနကတော့ထုတ်ပြန်ထားတာရှိရလုပ်ငန်းဝင်မှာပေါ့နော်ကရတော်တဲ့လက်ရှိရာထားဖို့ကရမတ်တက်ဖို့ဒါဆိုရှယ်ဒစ်စတလုပ်ဖို့ဒါတွေကတော့ January ပေါ့နော်တခုချင်းတော့မဟုတ်ဘူး January နေနဲ့တော့ညွှန်ကြားချက်တော့ထုတ်ထားတယ်ဒါပေမဲ့ဒါအခြေခံနဲ့တော့မရှိသေးဘူးနော်သူက website မှာတော့တင်တာတော့တွေ့တယ်ဒါပေမဲ့တရားဝင်တော့ကျွန်တော်တို့ဒီတော့ဒါလည်းဟို2020ပါ UMS စီရော်ဖွဲ့စည်းပေါ့နော်ကျန်တဲ့ဒီလုပ်ငန်းအစီအဝိုင်းလုပ်တဲ့ဖွဲ့စည်းယူတော့ဒါလည်းချိတ်ဆက်ပြီးညွှန်ကြားတဲ့ဟာမျိုးတော့မရှိသေးဘူး
ဆရာတို့ဆိုလို့ရှိရင်အခုဒါကားဟိုရှိုးရူးမ်ပေါ့နော်ကားရောင်းတဲ့ဟာဆိုတော့ဈေးလာဝယ်တဲ့သူတွေကိုရောဘယ်လိုစီစဉ်ရမယ်လို့ဆရာတို့စဉ်းစားထားပါလဲရှင
်ကားရောင်းတဲ့လုပ်ငန်းကတော့သူတို့ကပြောတာလိုင်းနာလို့လွယ်တာပေါ့နော်
ဟုတ်ကဲ့
ဒါပေမဲ့ကားထုတ်လုပ်တဲ့စက်ရုံမှာကြာရင်တော့သူပြောတဲ့ဒီ social distance ညတော့လုပ်ဖို့ခက်တယ်နောက်တစ်ခါစံစက်ရုံဟာမျိုးပေါ့နော်ဥပမာတချို့ဟာကြာရင်တော့သူပြောသလောက်တော့လူသမားရင်းကကျွန်တော်တယောက်နဲ့တယောက်ထောက်ပြလို့ထားဖို့ကျွန်တော်ကပညာပေးတဲ့ဟာမရှိတော့ဒါပေမဲ့လုံးဝကြီး contact chip မရှိပါနဲ့ဆိုတဲ့ဟာတော့လိုက်တာကိုခက်တယ
်စီးပွားရေးလုပ်ငန်းတွေပြန်ပြီးတော့လေပတ်တယ်ဆိုရင်တောင်မှပဲလူတွေကသိအပြင်ထွက်ပါမလားဆရာဆိုတော့ခက်တော့ဈေးဝယ်
တယ်ဆရာလည်းရှိရကျွန်တော်ကအဲ့ရလဲဆိုရင်လူတွေအများစုကကြောက်တော့ပြင်မသွားတဲ့ခါကြောင့်ແລະຊິວ່າເລົ່າແມ່ນປ່ຽນເລບັດບໍ່ລະຄັນ
ດີຊິນີ້ຈາລາຍິນດີຊິບໍ່ຍີ້ເລບັດແກ່ກິສາມາຊູ້ໃຫຍ່ຊິຍາມຍາຜິດລະມະລະຊິນຊິຍາ
ມາແລ້ວເຈົ້າເຮົາກະຈາລະບໍ່ຍາດີດັບລູກາຟີນີ້ກະກວາດາດັບລູກາຟີມາລະຊູ້ວ່ານີ້ດີວ່າຖောက်ປັ້ນປີດາເຈົ້າເຮົາຊິມາລະຊູ້ວ່າຖောက်ປັ້ນດາລະລໍເລບໍ່ຊິຈານນີ້ເນາະຄົນນະບໍ່ໄດ້ແລ້ວເລົ່າສາຂັນຊິປີປີແດ່ຫານະຊິແດ່ນະເນາະຊີ້ຫນ່ວຍລະ US ໂດລາຕັ້ງ90ລောက်ລະชิ้นนี้ไปมั้ยဆိုပြီးတော့ဒါလောက်တာရရှိအောင်အဲ့တော့ဒီ channel ရဲ့ဒီဝန်ထမ်းတွေပေါ့လူတွေဆက်ဝင်လို့ဝန်ထမ်းတွေပုံမှန်ဝန်ထမ်းတွေကိုလာတာဘလို့ပြီးမဲ့စီရင်တော့ဆိုးရမှာလောဆယ်ထုတ်ပြန်တာမရှိဘူးနောက်ကကျွန်တော်တို့ဟာရင်းကတွေ subscribe လုပ်ပြီးမဲ့ဟာမျိုးတွေမရှိဘူးပေါ့နော်နောက်အခုတက်ပါဝင်ပြီးမဲ့ဆိုတာဟာဘလို့ဆယ်ကျင်းညာတာမရှိသေးဘူးဆက်သွားရင်တော့ကျွန်တော်လုပ်ငန်းတော်များများတက်တူခက်လိမ့်မယ
်နောက်တစ်ခုကဒီဝန်ထမ်းတွေဘက်ကကြည့်ရင်လဲဒီချင်းနေရေရှိဆက်သွားဖို့လွယ်ပါမလားရှင်ဒါဆရာလက်တို့လဲဝန်ထမ်းတွေအများကြီးနဲ့ဆက်ဆံနေရတော့
တို့လဲဆိုးရနေတာပေါ့ဘာဆက်လို့ရမှာမသိဘူးတချို့ကတော့လဲဒါအသက်ကရေးကြီးရယ်ဟိုဆိုးရနေမှာတော့ကျမရယ်ဆိုးတော့ပြင်မထွက်ပြီးတော့နေကြတယ်ပေါ့ဒါပေမဲ့တစ်ချိန်ကြရင်ပေါ့ကျွန်တော်ကဒါဘယ်တော့မှမသိဘူးတော့ဆိုတော့ကျွန်တော်အေဘယ်လာကုန်ဒီအောက်ပါဆိုတာပြဿနာမရှိသေးဘူးဒါအေဘယ်ပြီးကုန်တော့ပြီးမလားတခါမဟုတ်ပြန်ဒီလာကုန်ကျွန်တော်လို့ပေါ့စသည်ပေါ့နော်ဒီလိုသွားနေရင်ကျွန်တော်ကရေရှည်ကြရင်တော့ဝန်ထမ်းတွေတွေ့တဲ့ပြဿနာတက်လာမယ်လုပ်ငန်းလုပ်နေတဲ့လူတွေတွေ့တဲ့ပြဿနာရှိလာမယ
်။ဟုတ်ဒီစီးပွားရေးလုပ်ငန်းရှင်တွေစီးပွားရေးသမားတွေအနေနဲ့အခုလောလောဆယ်လုပ်ငန်းပြန်ပြီးတော့လေပတ်ဖို့အရေးနဲ့ပတ်သက်ပြီးတော့ဒီအတိုင်းဝိုင်းထဲမှာဘယ်လိုစဉ်းစားထားကြပါလဲရှင်ဘယ်တော့လောက်ပြန်ပြီးတော့ပုံမှန်လေပတ်နိုင်မလဲရှင်ဆရာ
။လောလောဆယ်တော့ဗျာချမ်းမြင်တော့လူတွေအကုန်လုံးကတော့ဒီ April 30ရက်နေ့ပေါ့နော်အစိုးရကတော့ဒီအမကြီးညာချက်မထုတ်ပြန်တယ်လေသက်ဆိုင်ရာဒီမဇီးလိုဟာမျိုးပေါ့နော်မင်္ဂလာဇီးလိုဟာမျိုးဇန်နဲ့ဇီးတွေကလည်းအပြန်60အထိတော့ဂျန်နေပြေဖို့ညွှန်ကြားရပါတော့။အော်လူကနေတော့မင်းကလုပ်ငန်းတော်မင်းများရတယ်။ဧပြီလကုန်ဒီဂျန်နေပြိမ့်မဲ့တဘောတော့ရှိတယ်။အဲဧပြီလကုန်မျိုးမှာကျွန်တော်တို့ချက်ပြန်ကြည့်ရမှာပေါ့နော်။ခြေတွေကောင်းထိုးလုံးနေတာဒီတဲ့ပိုဆိုးလာဒီတိုင်းပြရတာပေါ့နော
်။ဟုတ်ကဲ့ပါဆရာကျေးဇူးပါရှင်ဆရာဒေါက်တာဆူ
ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆွမြတ်မော်ပါ။ COVID-19 ကပ်ရောဂါကြောင့်မြန်မာနိုင်ငံအပါအဝင်နိုင်ငံတော်တော်များများမှမလိုအပ်ဖဲအိမ်ပြန်မထွက်ကြဖို့ညွှန်ကြားချက်တွေထုတ်ထားကြပါရစေ။ဒီလိုအခြေအနေမျိုးမှာကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်ဖို့ဘလောက်အရေးကြီးတယ်လဲဆိုတာကိုယောဂနည်းပြတစ်ယောက်နဲ့ဆွေးနွေးထားပါရစေ။ American ပြည်ထောင်စု Missouri ပြည်နယ် Columbia မြို့က Body Refinery ဂျင်မှာယောဂနည်းပြလုပ်နေတဲ့မတ်ဝဝေကပုံမှန်လိုမျိုးသွာလာလှုပ်ရှားမှုတွေနှဲသွားချိန်မှာကျန်းမာရေးနဲ့အညီနေဖို့သိတ်အရေးကြီးတယ်လို့အကြံပြုထားပါတယ်
။အခုဒီလော့ကဒေါင်းတွေကဒီမြို့မှာလည်းဖြစ်နေတော့ပုံမှန်ထက်စာလို့ရှိရင်လှုပ်ရှားမှုတွေနှဲသွားတယ်။အိမ်မှာနေတာတွေကြာလာတဲ့အခါကျတော့ဒီစိတ်ဖိစီးမှုတွေများတယ်။လိုအပ်လို့အပြင်ထွက်ရမယ်ဆိုလို့ရှိရင်တော့ကြောက်ရွံ့ဆိုးရိမ်မှုတွေများတဲ့အတွက်ဒီဟိုစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတွေကိုကောင်းကောင်းမွန်မွန်ဆက်လက်ထိန်းသိမ်းနေထိုင်သင့်တယ်အဲ့တော့ကိုလက်လှူရှာမှုအတွက်ကဒီလေးကျင်ကန်းလှုပ်ပေးတာကသွေးလေပတ်မှုတွေအတွက်အထောက်အကူဖြစ်တယ်ဒီကိုလက်လှူရှာမှုလှုပ်တယ်ကဘာလို့လေးကျင်ကန်းလှုပ်ဖို့ကဘာလို့အရေးကြီးလဲဆိုလို့ရှိရင်ဥမာတစ်ခုပေးချင်တာဟိုအမေက84နှစ်ပေါ့နော်သူ့မှာဆိုရင်စီဂျိုရှိတယ်သွေးတို့ရှိတယ်ဂျင်းမို့ပုံမှန်အနည်းဆုံးတစ်ပတ်ကို3-4ရက်သွားတယ်အနည်းဆုံးနာရီဝက်တော့တစ်နေ့လမ်းကိုသူပုံမှန်လျှောက်လေးရှိတယ်အခုဂျင်နေပိတ်ထားလို့အိမ်မှာနေရတယ်ဆိုပေမဲ့လည်းရအောင်ပုံမှန်တိုင်းလှုပ်ရှားမှုလေးတွေကိုလုပ်ပေးတယ်စားသောက်နေထိုင်တာလည်းသူ့ရဲ့ routine အတိုင်းမပြတ်အောင်တတ်နိုင်သလောက်ကိုနေထိုင်စားသောက်တာမျိုးဖြစ်တယ်အဲ့လိုမျိုးဖြစ်တဲ့အတွက်သူ့ရဲ့စီဂျိုတို့သွေးတို့တို့ကကောင်းကောင်းမွန်မွန်ပဲအကုန်လုံးထိန်းထားနိုင်တာပေါ့နော်အဲ့တော့ဒီကျန်းမာရေးလုပ်တယ်ဆိုတာငယ်ရွယ်တဲ့သူတွေမှမဟုတ်ဘူးဒီလူကြီးတွေလည်းဒီလှုပ်လှုပ်ရှားရှားနေသင့်တယ်အကျိုးအမြတ်အများကြီးရှိတယ်ဒီစိတ်ပိုင်းဆိုင်ရာကြတော့ဟိုတရားမှတ်တာတို့ဒီအထူးသဖြင့်အခုဒီ COVID-19 က respiratory နဲ့ပတ်သက်တဲ့ပြဿနာမျိုးတွေရှိတဲ့အတွက် deep breathing လို့ခေါ်တဲ့အသက်ရှူလေးကျင်ခန်းလှုပ်ပေးတာပေါ့အသက်ပြင်းပြင်းရှူတယ်ဆိုတဲ့ဥစ္စာမှာယောဂနည်းနဲ့ရှူတာရှိတယ်တရားမှတ်တဲ့အခါမှာ Oxford ဆရာတော်ဒုတိယမသားမိသူအများကြီးလေ့ကျင့်ပေးတာတွေလည်းရှိပါတယ်သူတရားဟောတဲ့အထက်မှာတွေလည်းပါတယ်အဲ့လိုအသက်ကို1ကနေ5အထိရှူသွင်းအသက်အောင်ထား1ကနေ5အထိအောင်ထားအသက်ကိုဖြည်းဖြည်းချင်း1ကနေ5အထိရည်တွက်ပြီးရှူထုတ်အဲ့လိုပုံစံမျိုးနဲ့လေ့ကျင့်ခန်းလုပ်ပေးတာလေးတွေကလည်းကောင်းတယ်အဲ့ဒါဒီစိတ်ဖိစီးမှုအများကြီးရောကြစေတယ်နောက်အရေးကြီးတဲ့တစ်ခုက immune system လို့ခေါ်တဲ့ကိုယ့်ရဲ့ကိုယ်ခံစွမ်းအားအဲ့ဒါလေအားကောင်းနေဖို့လိုအပ်တယ်စိတ်ဖြစ်စီမှုဒီကိုခံစွမ်းအားကိုရောကြစေတယ်တဲ့ဒါပြင်ကျန်းမာရေးပညာရှင်တွေအများအားထောက်ပြရတဲ့အချက်ဖြစ်တယ်အဲ့တော့ဒီကျန်းမာစွာနေထိုင်စားတောက်ဖို့ကအရန်အရေးကြီးပါတယ
်ဆိုခုနကတော့ဒီမဟုတ်ဝေပြောထားတဲ့အထက်မှာဆိုရင်ဒီနေထိုင်စားတောက်တာတိတ်အရေးကြီးတယ်လို့ပြောပါတယ်ဆိုတော့အခုလက်ရှိမှာဘာတွေတွေ့နေရလဲဆိုတော့လူမှုကွန်ရက်တွေမှာဘာတွေမြင်ရလဲဆိုတော့လူတွေကအပြင်လဲတိတ်အရင်လိုမထွက်နိုင်ကြဘူးမသွားကြတဲ့အခါကျတော့အိမ်မှာပဲအစားတောက်တဲ့မျိုးစုံလှုပ်ရှားနေတဲ့ပုံတွေလူမှုကွန်ရက်တွေပေါ်မှာတော်တော်လေးမြင်နေရတယ်လေတနေ့တနေ့သူတို့ဗာချက်စားလိုက်တယ်ဗာရီစားလိုက်တယ်ဆိုတဲ့ဟာမျိုးဓာတ်ပုံတွေတင်နေကြတော့အဲ့လိုမျိုးစားတဲ့အခါမှာပေါ့နော်ကိုကကိုယ့်ရဲ့ကျန်းမာရေးနဲ့တင့်တင့်မျှတာအောင်စားဖို့ရောဘလောက်ထိအရေးကြီးတယ်လို့ပြောနိုင်ပါလဲရှင
်ပုံမှန်လှုပ်เสียအလုံးမရှိတော့လို့ပိုပြီးအားတဲ့အချိန်တွေထွက်လာတယ်ဆိုလို့ရှိရင်လူတွေကအိုအစားတွေစားမိရဲဆိုတဲ့ဟာမှာစားတဲ့ဟာမှာနှမျိုးရှိတယ် emotional hunger နဲ့ physical hunger ဆိုတာရှိတယ် emotional hunger ဆိုတာဘာလဲဆိုတော့စိတ်ကြောင့်စားနေတာဟိုပြင်းရင်စားတယ်ပျော်ရင်စားတယ်ဝမ်းနည်းလို့စားတယ်စိတ်ဖိစီးမှုတွေများလို့စားတယ်တကယ်စားတာမဟုတ်ဘူးနောက်တစ်ခု physical hunger ဆိုတဲ့ဟာကြတော့ခန္ဓာကိုယ်ကတကယ်ကိုအားအင်ကုန်ခန်းသွားလို့စီကုန်ပြီဆိုတာမျိုးပြတယ်လို့မျိုးဒီလက်တွေတုံလာမယ်လူကခေါင်းနေမူးလာတယ်လို့မျိုးဖြစ်မယ်ချွေးစည်းတွေဘာတွေပြန်လာမယ်ခန္ဓာကိုယ်ကဒါဒီစီဂိတ်မှာ empty ပြတယ်လို့မျိုးပေါ့အချက်စပြနေပြီအဲ့ဒါမျိုးဆိုမှတကယ်စားတာမျိုးဖြစ်တယ်အဲ့တော့အခုဒီမှာဒီဘယ်နှချိန်မှမသိဘူးရေခဲသစ်တာဖွင့်မိတယ်အရန်နေချက်စားတယ်စားပြီးရင်စားရင်ဆိုတော့ဒါတွေကဒီနည်းနည်းလေးမစားခင်မှာကိုယ်တကယ်စားတာလားသိကြအောင်စဉ်းစားလိုက်ရေလေးတောက်ကြည့်လိုက်တခါလေးရေစားတာလဲကိုယ်အုံနောက်မှာသတင်းပို့ခံရတာစားရဲဆိုတာမျိုးနဲ့ဖြစ်တယ်ဆိုရင်ဒါရေတောက်လာရင်ဗိုက်စာပြေသွားတာရှိတယ်။နောက်စားတဲ့အခါမှာတင်းတင်းမျှတာတဲ့အစာအုပ်စုတွေပေါ့နော်အားလုံးကိုဘာပဲစားစားမျှတာအောင်စားဖို့အရေးကြီးတယ်လို့စားတဲ့ပမာဏကိုလည်းအဓိက ဟိုဂယုပြုတဲ့နည်းအရန်အများကြီးတွေစားလိုက်ရင်တဖြည်းဖြည်းနဲ့ဦးကျဲပြီးတော့တကယ်တမ်းကိုယ့်ရဲ့ဒီအားလုံးငကိုအလုတ်တွေပြန်သွားတော့မယ်ဆိုတဲ့အချိန်ကျရင်ကိုယ်အရန်နေစားထားတဲ့ဟာအဲ့ဒီအချိန်မှာပြန်ထိန်းဖို့ခက်သွားပြီဆိုရင်ဒါကိုပဲစိတ်နှောက်ရှက်ဖြစ်မှာဆိုတော့ဟိုအများတန်းလေးဟိုချင့်ချိန်ပြီးတော့ပေါ့နော်စားတော့နေထိုင်သင့်ပါတယ်
အမေရိကန်ပြည်ထောင်စုမစ်ဆိုရီပြည်နယ်ကိုလံဘီယာမြို့က body refinery ဂျင်မှာယောဂနည်းပြလုပ်နေတဲ့မတ်ဝဝေဖြစ်ပါတယ်။ lockdown လောက်ထားချိန်မျိုးမှာကိုယ့်ရဲ့နေမှုထိုင်မှုပုံစံတွေပြောင်းလဲသွားပေမဲ့စိတ်ကျန်းမာရေးကိုယ်ကျန်းမာရေးအတွက်ဂရုစိုက်နေမယ်ဆိုရင်အ ਨੇ ဆုံးတော့ယောဂတွေကိုခုခံနိုင်မဲ့ကိုယ်ခံစွမ်းအားတွေရှိနေမယ်ထင်ပါတယ်ရှင်။ကျွန်မဆုမြတ်မော်ပါ။
အမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လင်းချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
DiCaprio
and I'm Bob De Niro
and we're accepting the all in challenge Loreen Jobs and I
ဟောလိဝုဒ်ရဲ့နာမည်အကျော်ဆုံးမင်းသားတွေဖြစ်တဲ့လီယိုနာໂດဒီကပရီယိုနဲ့မင်းသားကြီးရောဘတ်ဒနေရိုတို့ဟာသူတို့ရဲ့ရုပ်ရှင်ကားသစ် Gales of the Flower Moon ဇာတ်ကားမှာပါဝင်ခြင်းနဲ့ပရိသတ်တွေအတွက်အခွင့်အရေးတရဖွင့်ပေးလိုက်ပါတယ်။သူတို့ကလီယိုနာໂດဒီကပရီယိုတက်တက်ကြွကြွပါဝင်ပြီးလုပ်နေတဲ့ပရာဟိတာအဖွဲ့တွေဖြစ်တဲ့ America's Food Fund, Meals on Wheels နဲ့ No Kid Hungry ဒီလိုမျိုးဒုက္ခရောက်နေသူတွေကိုစားရရိတ်ခါကျွေးမွေးတဲ့အဖွဲ့တွေကိုထောက်ပံ့ဖို့အတွက် All In ဆိုတဲ့ Challenge အစီအစဉ်မှာငွေပါဝင်လှူဒါန်းတဲ့သူတွေသူတို့ရဲ့ရုပ်ရှင်ကားမှာပါဝင်ရမယ်လို့ပြောထားတာပါ
။ Bob and I are going to be starring in a film called Killers of the Flower Moon if you ever wondered what it was like to be able to work with the great Martin Scorsese.
Killers of the Moon ဆိုတဲ့ရုပ်ရှင်မှာ Bob နဲ့ကျွန်တော်ပါဝင်ပြီးတရုပ်ဆောင်ပါမယ်။ပြီးတော့ director ကလည်းတကယ့်နာမည်ကြီး Martin Scorsese မလို့သူတို့နဲ့တွေ့ပြီးတော့အလုပ်လုပ်ရတာဘယ်လိုလဲသိချင်တော့ဒီမှာအခွင့်ရေးပါပဲလို့ Leonardo DiCaprio က Robert De Niro နဲ့နှစ်ယောက်တွေ့ပြီးတော့ပြောထားတဲ့ video ကိုသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတင်ထားပါတယ်။ဒီရုပ်ရှင်ကားထဲမှာအရန်အခန်းကနေပေးပါပါမယ်။အဲ့ဒီနေ့ရုပ်ရှင်ရိုက်ခွင်မှာကျွန်တော်တို့နဲ့အတူတူရှိနေလို့ရမှာဖြစ်ပြီးတော့ရုပ်ရှင်မိတ်ဆက်အခန်းသားကိုလည်းဖိတ်မှာဖြစ်ပါတယ်လို့မင်းသားကြီး Robert De Niro ကပြောပါတယ်။ဒီ all in challenge ဆိုတဲ့စိန်ခေါ်မှုကိုတော့စီးပွားရေးသမားတစ်ဦးဖြစ်တဲ့ Michael Rubin ကအင်္ဂါနေ့ April 14ရက်နေ့ကစလိုက်တာဖြစ်ပြီးတော့နာမည်ကျော်အနုပညာရှင်တွေအားကစားသမားတွေအနေနဲ့ထူးခြားတဲ့အတွေ့အကြုံတွေပေးနိုင်မလားဆိုပြီးတော့သူကစိန်ခေါ်သွားတာပါ။သူရဲ့ရည်မှန်းချက်ကတော့ online စိန်ခေါ်မှုတွေလုပ်ပြီးတော့ရန်မုံငွေရှာပြီးတော့စုစုပေါင်းဒေါ်လာတန်းတရာရှာနိုင်မှုဖြစ်ပါတယ်
။ Now I challenge Matthew McConaughey and Ellen to go all in.
And I challenge Jamie Foxx to help us go all in too.
Thuruga Minna Matthew McConaughey ပြီးတော့ရုပ်သံအစီအစဉ်တင်ဆက်တဲ့ Ellen DeGeneres Minna Jamie Foxx တို့ကိုလည်း online ပေါ်ကနေပြီးတော့စိန်ခေါ်ထားပါလိမ့်။အခုဒီ all in challenge မှာပါဝင်သူတချို့ကသူတို့ရဲ့ပစ္စည်းတွေကိုလေးလံတင်နေကြသလိုတချို့ကတော့အမှတ်တရပစ္စည်းလေးတွေကိုရောင်းချပေးနေကြလဲလို့ပါတယ်။ဒီ all in challenge မှာပါဝင်တဲ့နောက်ထပ်နာမည်ကြီးတစ်ယောက်ကတော့နမေကျော်အဆိုတော် Justin Bieber ဖြစ်ပါတယ်။သူကတော့သူ့ရဲ့ပြိဿတ်တွေသူနဲ့တချင်းအတူတူဆိုခွင့်ရပါမယ်တဲ့။သူကသူ့ရဲ့စိန်ခေါ်မှုပြိုင်ပွဲမှာအနိုင်ရတဲ့သူ့ရဲ့အိမ်ကိုလေမြန်တာမှမဟုတ်ရဟရင်နဲ့သွားပြီးတော့ One Less Lonely Girl ဆိုတဲ့တချင်းကိုအတူတူဆိုပါမယ်ဆိုပြီးတော့ #allinchallenge မှာပါဝင်လိုက်တာပါ။ဒီလိုနမေကျော်တွေထဲမှာဆိုရင်နောက်ထပ်ဟာတာမင်းသား Kevin Hart American Rapper here and I'm going to say that Meek Mill ကချစ်ချင်းနဲ့သူ့ရဲ့ပစ္စည်းတွေကိုလည်းတင်ရောက်ချင်လို့သူ့ရဲ့ရုပ်ရှင်မှာပါမယ်လို့ပြောပြီးတော့ဒီ challenge မှာပါဝင်လိုက်ကြပါရဲ့ Kevin Hart ကအခုသူ့ရဲ့လာမယ့်ရုပ်ရှင်မှာစကားပြောခွင့်ပါဝင်ပြီးတော့ရုပ်ဆောင်ခွင့်ရမယ်ဆိုပြီးတော့ကြေညာထားတယ်လို့ Meek Mill ကတော့သူ့ရဲ့2018 Rolls Royce Phantom ကားကိုလေးလံတင်ပြီးတော့ရောင်းနေပါရဲ့ရှင်ဂျပန်နိုင်ငံကလူမှုကွန်ရက်နာမည်ကျော်လူရှင်တော်တဦးဖြစ်တဲ့ပီကိုတာရိုဟာပြီးခဲ့တဲ့သတင်းပတ်မှာတော့ဂျပန်ကထွေတဲ့လူမှုကွန်ရက်ပေါ်ကိုရှေ့ဆုံးကပြန်ရောက်လာတာပါ။ 2016မှာသူ့ရဲ့အရန်ပေါက်သွားတဲ့ PPAP Pan Pineapple Apple Pan တချင်းအလိုက်နဲ့အခုသူကကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးလက်ဆေးကြောင့်လုံခြုံရတဲ့တချင်းဆက်ဆိုတာဖြစ်ပါတယ်။အဲ့ဒီတချင်းဗီဒီယိုကို PPAP Pray for People and Peace လူတွေနဲ့ငြိမ်းချမ်းရေးအတွက်တောင်းစုပြုတယ်လို့နာမည်ပေးထားပြီးတော့ဒီတချင်းဗီဒီယိုကတင်တင်လိုက်ခြင်းပထမ3ရက်အတွင်း YouTube မှာကြည့်ရှုသူပေါင်း3000ရှိပါတယ်။တကမာလုံးကိုရိုနာကပ်ဘေးဆိုးနဲ့ရင်ဆိုင်နေရချိန်မှာလူတွေအနေနဲ့တကူရီတကာရတက်နိုင်တဲ့ဘက်ကရှောင်ကျဉ်မှုတွေလုပ်ကြဖို့သူကပါဝင်အသိပေးလှုံ့ဆော်တာဖြစ်ပါတယ်။ I have a handle. I have a soap. သူရဲ့အမှတ်သားလို့ပြောလို့ရတဲ့ကျစ်တက်ွက်အင်ကြီးပေါင်းမီစင်တူနဲ့ဒီတစ်ချက်မှာတော့အရင်စားသား I have a pen, I have an apple. ငါမှာဘောပန်ရှိရဲ၊ငါမှာပန်းသီးရှိရဲဆိုတဲ့တချင်းစားစားနေရမှာသူက I have a hand, I have a soap. ကျွန်တော်မှာလက်ရှိတယ်၊ကျွန်တော်မှာဆက်ပြားရှိတယ်။ဆေးမယ်ဆေးမယ်ဆေးမယ်ဆေးမယ်ဆိုပြီးတော့လက်ဆေးပြားတာပါ။အဆုံးမှာတော့လက်တက်မီလက်တက်မီဆိုပြီးတော့အဲ့ဒီလက်တွေနဲ့လက်ဥချီလို့သူ့ရဲ့အမှတ်အသား PPAP ကိုတုံးပြီးတော့လူများအတွက်ရှ िख ိုးဆူတောင်းပါတယ်လို့ပြောတော့ပါတယ်။ဒီရင်ကဗီဒီယိုကလအနေငယ်အတွင်းကြည့်ရှုသူ68တန်းရှိခဲ့ပြီးတော့အခုဗီဒီယိုကတော့တင်လိုက်ပြီးတော့တပတ်လောက်မှာကြည့်ရှုသူ10တန်းကျော်နေပါပြီ။ဂျပန်မှာနာမည်ကြီးတွေပါမကျန်သူ့ရဲ့ဗီဒီယိုမှာလက်ဆေးပြတဲ့ပုံကို like ဆေးပြီးတော့သူ့ရဲ့ Twitter စာမျက်နှာမှာသူတို့လက်ဆေးတဲ့ဗီဒီယိုတွေလာတင်ထားကြလို့လက်ဆေးဖို့အသိပညာပေးတဲ့ကိစ္စအောင်မြင်တယ်လို့ပြောရပါမယ်။2016ကသူ့ရဲ့ဗီဒီယိုကိုလည်းအဲ့လိုပဲတစ်ကမ္ဘာလုံးက line now live ပြီးဟာတာအလုပ်ကြတာအဲ့ထဲမှာ American သမ္မတ Trump ရဲ့မျိုးရည်တောင်ပါပါတယ်အဲ့ဒါကြောင့်ပဲလားတော့မသိ2019မှာတော့သမ္မတ Trump ဂျပန်ကိုသွားတော့ Pico Taro ကသမ္မတ Trump ကိုဖျော်ဖြေဖို့ရွေးခန့်ရတဲ့သူတွေထဲမှာပါပါတယ်ရှင် Okay ဒီနေ့တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းနှလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းနှရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
ဧပြီလ20ရက်တနင်္လာနေ့အတွက် VOA မြန်မာပိုင်းကထိတ်တဲရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မောင်ကတလှည့်ပြောပြပါဦးမယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုထိန်းချုပ်နိုင်ဖို့အပြည့်မထွက်ရကန့်သတ်မိန့်တွေကိုနိုင်ငံတော်တော်များများမှစတင်ဖြေလျှော့ပေးနေပါတယ်။ဂျာမနီနိုင်ငံမှာတော့ဆိုင်အသေးစားတချို့ကိုအာဏာပိုင်တွေကပြန်ဖွင့်ခွင့်ပြုခဲ့ပါတယ်။ဒါပေမဲ့လည်းလူစုလူဝေးရှောင်ပြီးတော့လူခွဲနေကြဖို့ညွှန်ကြားချက်ကိုတော့ဆက်လက်လိုက်နာကြရမှာဖြစ်ပါတယ်။နော်ဝေးနိုင်ငံမှာလည်းဒီကနေ့အကြောင်းတွေပြန်ဖွင့်ပါတယ်။ဒန်မတ်နိုင်ငံမှာလည်းပုံထုံးနေကြရင်ကျောင်းတွေပြန်ဖွင့်မှာပါ။တီရီလင်ကာနိုင်ငံမှာတော့ညမထွက်ရအမိန့်ကိုနိုင်ငံရဲ့၃ပုံ၂ပုံနေရာတွေမှာဖယ်ရှားပေးခဲ့ပါတယ်။ဘလူအပ်ရဲ့အပြစ်မထွက်ရကန့်သတ်မိန့်ကိုလည်းပုံထုံးနေမှာဖြေလျှော့ပေးဖို့စီစဉ်နေပါတယ်။နိုင်ငံတွေအနေနဲ့လူစုလူဝေးလှုပ်တာကန့်သတ်ထားတဲ့တားမြစ်ချက်တွေဖြေလျှော့ပေးဖို့အစီအစဉ်တွေလှုပ်တာအားရပေမဲ့တရှင်ချင်းစီဖြေလျှော့သွားပေးဖို့အရေးကြီးတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကပြောကြားခဲ့ပါတယ်။American ပြည်ထောင်စုမှာတော့စီးပွားရေးလုပ်ငန်းတွေကျောင်းတွေအများစုဆက်ပိတ်ထားပါတယ်။တချို့ပြည်နယ်တွေမှာလူတွေအိမ်ပြန်မထွက်ဖို့လူစုလူဝေးမလုပ်ကြဖို့ပြည်နယ်အုပ်ချုပ်ရေးမှုတွေထုတ်ပြန်ထားတဲ့အမိန့်ကိုမကျေနပ်လို့ဆန္ဒပြမှုတွေရှိခဲ့ကြပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိနမူနာယူစစ်ဆေးရင်သုံးရတဲ့ပစ္စည်းတွေပိုရရှိအောင်လို့အစိုးရကစ조사နေတယ်လို့ American သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲအသေးစားစီးပွားရေးလုပ်ငန်းတွေကိုထောက်ပံ့ပေးဖို့နောက်ထပ်အသုံးစရအတွက် Republican နဲ့ Democrat အမတ်တွေကြားမှသဘောတူညီမှုရရှိဖို့နှီးပြီးလို့လွှတ်တော်ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာဧပြီလ30ရက်နေ့အထိအလုပ်ရုံတွေပိတ်ထားရမယ်လို့အစိုးရကထုတ်ပြန်ခဲ့ပေမဲ့ထုတ်ပြန်ချက်ရှင်းရှင်းလင်းလင်းမရှိခဲ့တာကြောင့်ရောအချိန်မီမထုတ်ပြန်နိုင်ခဲ့တာကြောင့်မှရန်ကုန်စက်မှုဇုန်တွေကိုအလုပ်သမားတွေအစုလိုက်အပြုံလိုက်ရောက်လာခဲ့ကြပါတယ်။COVID-19 ကရောဂါကူးစက်မှုထိန်းချုပ်ဖို့အစိုးရကအလုပ်ရုံတွေပိတ်ဖို့ညွှန်ကြားချက်ထုတ်ထားတာဖြစ်လို့အလုပ်သမားတွေအတွက်နှစ်နာချီကိုအစိုးရကပေးရလိမ့်မယ်လို့အလုပ်ရှင်တွေကပြောနေပါတယ်။လက်ရှိမြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်သူ111ယောက်နဲ့သေဆုံးသူ9ယောက်ရှိပါတယ်။ကမ္ဘာတစ်ဝှမ်း COVID-19 ကပ်ရောဂါကြာရောက်နေချိန်မှာနေရဆွန့်ခွာထွက်ပြေးနေရသူတွေနဲ့နိုင်ငံမဲ့နေတဲ့အမျိုးသမီးတွေအနေနဲ့လိန်ကွဲပြားမှုကိုအခြေခံတဲ့အကြမ်းဖက်မှုတွေနဲ့ရင်ဆိုင်ရဖို့အခြေအနေပို့ပြီးတော့မြင်မာတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယွန် UNHCR ကပြောကြားလိုက်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုညအတွက်ရေဒီယိုအတန်ခွင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ဆူကြတဲ့အတွက်ကျေးဇူးတင်ပါတယ်။ဒေါက်တာရှင်အားလုံးကိုကျန်းမာစိတ်ချမ်းသာကြပါစေ။ကျွန်မဆုမြတ်ပါပါရှင်။
This program has come to you from the Voice of America, Washington.